Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ29ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေနားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်မကတော့စုမြတ်မော်ပါရှင်။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပနေတဲ့အမြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲတက်ရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဥရောပမှာအမေရိကန်တပ်တွေအားဖြည့်မဲ့အစီအစဉ်ကိုဒီကနေ့အကြေညာပါတယ်။အမေရိကန်လွှတ်တော်အစအဦးတိုက်ခိုက်ခံခဲ့ရတဲ့နေ့ကသမ္မတဟောင်းဒေါ်နယ်ထရန့်ပြုမှုပြောဆိုခဲ့တာတွေနဲ့ပတ်သက်လို့အင်ဂျီရောဝန်ထမ်းအရာရှိချုပ်ရဲ့ကိုယ်ရေးအရာရှိဟောင်းကလွှတ်တော်ကြားနာပွဲမှာစစ်ဆေးပွဲမှာထွက်ဆိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ပရော့ခ်ဆွန်ခွန်ဟာဇူလိုင်3ရက်နေ့အထိမြန်မာနိုင်ငံခီးစဉ်ကိုဒီကနေ့စတင်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုစော်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်ထဲမှာတော့မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာတဲ့မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ပရက်စခွန်းနဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွန်းနှစ်ဖွဲ့တို့တွေ့ဆုံမှုစီစဉ်ထားပါတယ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကအရက်သားတွေကိုအကာအကွယ်ပေးအဓိကဆွေးနွေးတင်ပြဖို့ရှိနေပါတယ်
ဒီလိုပြုတဲ့ချင်းစစ်သားဘာနိုင်ရကိုလည်းကျွန်တော်စာပြပြီးပြောမှာပေါ့ဒီအလုံးပေါင်းကြီးစစ်သားပါဒီနေ့ပြဿနာကနေဒီချင်းစစ်ဖို့တယ်လီအာဒီအန်ဒီဝိုင်းဝတ်တိုက်ဆုံးပြောကြပြီးတယ်လီကျွန်တော်ပြောတော့မှာ
တိုင်းသားလက်နက်ကိုင်အဖွဲ့ PPSD ရဲ့ပြောခွင့်ရနိုင်အောင်မငေးပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မြန်မာစစ်တပ်ရဲ့လူမျိုးတုံးတက်ဖြတ်မှုဆွဲချက်အမှုအတွက်ရိုဟင်ဂျာဒုက္ခသည်မိန်းကလေးတွေကိုယ်တိုင်မကြခင်အာဂျင်တီးနားကိုတွားရောက်ထွက်ဆိုဖို့ရှိနေပါတယ်ဆီယနာသိန်းချင်းကနေစပြီးတော့အဆက်မပြတ်ဆန္ဒပြနေတဲ့ကလေးမျိုးရဲ့ပြည်မတပိတ်အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလှိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပနေတဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲမှာယူကရိန်းစစ်ပွဲကိုကူညီရင်းနဲ့လက်ရှိနဲ့အနာဂတ်စိန်ခေါ်မှုတွေကိုနေတိုးအဖွဲ့အနေနဲ့ဘယ်လိုရင်ဆိုင်ကြမလဲဆိုတာဆွေးနွေးနေကြပါတယ်ရုရှားကျူးကျော်စိတ်ကိုခုခံနေရတဲ့ယူကရိန်းနိုင်ငံကိုနောက်ထပ်ပံ့ပိုးကူညီဖို့အတွက်ခေါင်းဆောင်တွေသဘောတူညီကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဥရောပမှာပြောင်းလဲနေတဲ့လုံခြုံရေးအခြေအနေအရလုံခြုံရေးကိုစုပေါင်းအားဖြည့်တဲ့အနေနဲ့အမေရိကန်တပ်တွေထပ်ဖြည့်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမက်ဒရစ်မြို့တော်မှာဒီကနေ့အကြေညာခဲ့ပါတယ်
။ Together our allies we're going to make up sure that NATO is ready to meet threats from all directions across every domain land air and the sea.
ကုန်းချောင်းလေချောင်းရေချောင်းစတဲ့ဘက်ပေါင်းဆောင်ကလာတဲ့ရန်တွေကိုနေတိုးအဖွဲ့အနေနဲ့ကာကွယ်နိုင်ဖို့အတွက်မဟာမိတ်တွေနဲ့အတူအမေရိကန်ကအသေးချာပြင်ထားမယ်လို့သမ္မတဂျိုးဘိုင်ဒန်ပြောကြားခဲ့တာဖြစ်ပါတယ်။ဥရောပမှာငြိမ်းချမ်းရေးပြက်ပြားအောင်ရုရှားသမ္မတပူတင်ကလုပ်နေပေမဲ့အမေရိကန်နဲ့မဟာမိတ်တွေကလုံခြုံတည်ငြိမ်အောင်တိုးမြှင့်ဆောင်ရွက်သွားမယ်လို့လည်းအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။နေတိုးအဖွဲ့ဝင်နိုင်ငံတွေမှာအမေရိကန်တိုက်လေယာဉ်တွေဖြတ်တင်းမော်တွေအပြင်တပ်သားအင်အားကိုတိုးမြှင့်သွားမယ်လို့လည်းသမ္မတဘိုင်ဒန်ကဒီကနေ့ကြေညာပါတယ်။စပိန်နိုင်ငံမှာကျင်းပနေတဲ့နေတိုးခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲမှာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကဗီဒီယိုကောကနေတဆင့်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။နေတိုးအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားတဲ့ဖင်လန်နဲ့ဆွီဒင်ခေါင်းဆောင်တွေလည်းနေတိုးထိပ်သီးစည်းဝေးပွဲကိုတက်ရောက်နေကြပါတယ်ရှင်။
သမရာဟောင်းဒေါ်နယ်ထရမ့်က2020ရွက်ောက်ပွဲရှုံးနှင်းတဲ့အပေါ်အကြီးကျယ်ဒေါသထွက်ခဲ့တယ်လို့အင်ပီရိုဝန်ထမ်းအရာရှိချုပ်မက်မေဒိုရဲ့ကိုယ်ရေးအရာရှိဟောင်းကက်ဆရီဟတ်ချင်ဆင်ကမနေ့အင်္ဂါနေ့ကလွတ်တော်ကြားနာစစ်ဆေးပွဲမှာထွက်ဆိုခဲ့ပြီးဒုသမရာဟောင်းမိုက်ပန့်စ်ကိုကြိုးဖိအရေးယူဖို့ဇန်နဝါရီ6ရက်နေ့ကလွတ်တော်အဆောက်အဦကိုချီတက်ဆန္ဒပြတောင်းဆိုသူတွေနဲ့သမရာဟာတသဘောတည်းရှိခဲ့တယ်လို့ထွက်ဆိုခဲ့ပါတယ်။ရွက်ောက်ပွဲရလကြေညာတာကိုမဟန်တားခဲ့တဲ့အတွက်ဒုသမရာဟောင်းမိုက်ပန့်စ်ကိုအရေးယူပေးဖို့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့မှာဆန္ဒပြသူတွေအော်ဟစ်တောင်းဆိုခဲ့ကြတဲ့အတိုင်းဒုသမရာဟောင်းမိုက်ပန့်စ်အပြစ်ပေးအရေးယူခံရတဲ့သူဖြစ်တယ်လို့သူမရဲ့အရာရှိမက်မက်ဒိုးကိုသမရာဟောင်းထရမ့်ကပြောခဲ့တယ်လို့ကက်စတီဟတ်ချင်ဆင်ကထွက်ဆိုပါတယ်2022ခုနှစ်ဇန်နဝါရီလ6ရက်လွတ်တော်စီးနင်းခံရမှုစုံစမ်းစစ်ဆေးတဲ့ကော်မတီရှေ့မှောက်မှာအင်္ဂါနေ့ကပြုလုပ်တဲ့ကြားနာစစ်ဆေးပွဲမှာကက်စတီဟတ်ချင်ဆင်ကတက်တေထွက်ဆိုခဲ့တာပါဆန္ဒပြသူတွေဘက်ကစုံတရာမှားယွင်းတယ်လို့သူ့အနေနဲ့မမြင်တဲ့အကြောင်းလဲသမရာဟောင်းကပြောခဲ့တယ်လို့ဆိုပါတယ်ဒါအပြင်သမရာဟောင်းဒေါ်နယ်ထရမ့်အင်ပီရိုရှေ့ဒေါသရကြီးမင်ကွန်ပြောကြားတဲ့အချိန်လာရောက်စုဝေးခဲ့ကြတဲ့အထက် AR-15 လို့မောင်းပြန်တနတ်နဲ့လက်နက်ကင်ဆောင်ထားသူတချို့ပါဝင်တာကိုဒေါ်နယ်ထရမ့်ကသူကိုယ်တိုင်သိပေမဲ့တားမြစ်ခဲ့ခြင်းမရှိဘူးလို့လည်းကက်စတီဟတ်ချင်ဆင်ကမနေ့ကတက်တေထွက်ဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာလူကုန်ကူးသူတွေဆွန့်ပစ်ထားခဲ့ပုံရတဲ့ကုန်တင်ကားကြီးတစ်ခုထဲမှာဒါဇင်နဲ့ချီတဲ့လူသေအလောင်းတွေတွေ့ရှိခဲ့မှုနဲ့ဆက်ဆက်ပြီးတော့မက္ကဆီကိုနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးအမှုဖွင့်ထားပါတယ်။အမေရိကန်နဲ့တရားမဝင်ဝင်ရောက်နေထိုင်စဉ်လက်နက်ပိုင်ဆိုင်မှုနဲ့သူတို့နှစ်ယောက်ကိုအမှုဖွင့်ထားတဲ့အကြောင်းတရားရုံးမှတ်တမ်းတွေအရသိရပါတယ်။103 degree Fahrenheit လောက်အပူချိန်ရှိနေစဉ်အလုံးပိတ်ကုန်တင်ကားထဲမှာအလောင်းတွေကိုတင်းတင်းလာနေတော့ကတွေ့ရှိခဲ့တာဖြစ်ပါတယ်။ကားထဲမှာတောက်ရည်ရှိပုံမရသလိုလေအေးဆက်လည်းအလုံးလုံးပုံမရဘူးလို့ San Antonio မြို့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။ကုန်တင်ကားထဲမှာအလောင်း46လောက်တွေ့ရှိခဲ့ပြီးတော့ဆေးရုံတင်ထားတဲ့16ယောက်ထဲက5ယောက်သေဆုံးသွားတဲ့အတွက်စုစုပေါင်းသေဆုံးသူ52ယောက်ဖြစ်ပါတယ်။သေဆုံးသူတွေဟာမက္ကဆီကို၊ဂွာတီမာလာနဲ့ Honduras နိုင်ငံတွေကဖြစ်တယ်လို့ Texas ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။တည်ဆုံသွားသူတွေအတွက်စုတောင်းပွဲကို Houston မြို့မှာအင်္ဂါနေ့ကပြုလုပ်ခဲ့ကြပါတယ်။ Mexico သမ္မတ Andre Manuel López Obrador ကလည်းကျန်ရစ်သူတွေအတွက်ဝမ်းနည်းစကားပြောကြားခဲ့ပါတယ်။ July လကျရင် American သမ္မတ Joe Biden နဲ့သူတွေ့ဆုံဖို့ရှိပြီးတော့တရားမဝင်ရွှေ့ပြောင်းနေထိုင်ဖို့ကြိုးစားသူတွေရဲ့ပြဿနာကိုအဓိကဆွေးနွေးမယ်လို့ Mexico သမ္မတကပြောပါတယ်။ကုန်တင်ကားကြီးပေါ်မှာအလောင်းတွေတွေ့ရှိမှုကနေ American ပြည်ထောင်စုမှာအခြေချနေထိုင်ဖို့လက်တီ America နိုင်ငံတွေကတရားမဝင်လာရောက်နေသူတွေရဲ့ပြဿနာကြီးမားနေတယ်ဆိုတာကိုထပ်ပြီးတော့မေးမောင်းထိုးပြနေပါတယ်ရှင်။
လာမယ့်ဆောင်းဦးရာသီမှာထိုးပေးမယ့်ကိုဗစ်အဖြစ်ကာကွယ်ဆေးကိုပြောင်းလဲဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးအမျိုးအစားတွေကိုဟန်တားနိုင်တဲ့အနေအထားမျိုးဖြစ်အောင်ပြုပြင်ထုတ်လုပ်ကြဖို့အမေရိကန်အစိုးရရဲ့ကျန်းမာရေးအကြံပြုအဖွဲ့ကအဆိုပြုလိုက်ပါတယ်။အမေရိကန်စားသောက်ကုန်နဲ့ဆေးဝါးကုတ်ကဲဌာန FDA ကဒီကိစ္စနဲ့ပတ်သက်လို့လာမယ့်ရက်ပိုင်းအတွင်းဆုံးဖြတ်ချက်ချဖို့ရှိပြီးအပြောင်းလဲတွေအတွက်ဘာတွေပါဝင်မလဲဆိုတဲ့တိကျတဲ့ညွှန်ကြားချက်ထုတ်ပြန်မယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဆောင်းဝါဒီမှာတဟုန်တို့ကူးဆက်ပြန့်ပွားခဲ့တဲ့ Omicron မျိုးကွဲကိုထိန်းချုပ်နိုင်မဲ့ကာကွယ်ဆေးကိုပြင်ဆင်ထုတ်လုပ်ထားတယ်လို့ Pfizer နဲ့ Moderna ဆေးကုမ္ပဏီတွေကပြောပါတယ်။ဒါပေမဲ့ Omicron နဲ့အလားတူတဲ့တခြားမျိုးကွဲတွေတကြေပြန့်ပြန့်ကူးဆက်နေတာကြောင့်ဒီဆေးကုမ္ပဏီတစ်ခုကထုတ်ထားတဲ့ကာကွယ်ဆေးဟာလည်းအလုတ်သိမ့်မဖြစ်တော့ဘူးလို့ဆိုပါတယ်။အခုနှစ်ဆောင်းဝါဒီမှာဘယ်လိုမျိုးကွဲတွေထွက်ပေါ်လာမလဲဆိုတာအတိအကျမသိရနိုင်ဘူးလို့အစိုးရကျန်းမာရေးအကြံပေးအဖွဲ့ကပြောပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9390ညနဲ့9389ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါရှင
်။ဂျွန်လ29ရက်ပုတ်ထုနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ပရာစခွန်ဟာဒုတိယအကြိမ်မြန်မာနိုင်ငံခီးစဉ်ကိုဒီကနေ့စတင်ပါတယ်။ဒုဝန်ကြီးချုပ်ပရာစခွန်ဟာမြန်မာနိုင်ငံကိုဂျွန်လ29ရက်ကနေဂျူလိုင်3ရက်နေ့အထိတွားရောက်နေတယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်5ချက်အပေါ်အကောင့်ထဲပေါ်နေတဲ့အခြေအနေမြန်မာနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးရေးကိစ္စနဲ့တက်ဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်ပေါ်လာစေရေးအတွက်အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံတွားရောက်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကနေပြည်တော်အကျဉ်းထောင်မှာပြောင်းရွှေ့ထားခဲ့ပြီးတဲ့နောက်သူ့ကိုအကျဉ်းထောင်မှာမထားဖို့အတွက်အာဆီယံအထူးကိုယ်စားလှယ်ကသူ့ရဲ့ခီးစဉ်မဆတင်ခဲ့မှာပဲတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာအခြေအနေပုံမှန်ပြန်ရောက်ရေးငင်းချမ်းတဲ့နိုင်ငံရေးနည်းနဲ့အမျိုးသားပြန်လည်တည်မြဲရေးတို့အတွက်ဒေါအောင်ဆန်းစုကြည်ဟာအရေးကြီးတဲ့အခန်းကပါဝင်သူအဖြစ်နိုင်ငံတကာကရောမြန်မာပြည်သူအများကပါလက်ခံထားကြတယ်လို့အထူးကိုယ်စားလှယ်ပရက်စခွန်ကစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းစီကိုစာရေးသားပေးဖို့တောင်းဆိုခဲ့ပါတယ်။သူခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရမယ့်ပုံတော့မရှိပါဘူး။အာဆီယံအထူးကိုယ်စားလှယ်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဇူလိုင်လ1ရက်နေ့ကျရင်နေပြည်တော်မှာတွေ့ဆုံဖို့ရှိပါတယ်။ NCA အဖြစ်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့ထဲကစစ်ကောင်စီဥက္ကဋ္ဌရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်ခံထားတဲ့တိုင်းရင်းသားလက်နက်ကိုင်5ဖွဲ့ကငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSC အဖွဲ့အနေနဲ့တက်ရောက်မယ်လို့ပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်ရှင်။
မြန်မာနိုင်ငံကဘေးဒုက္ခအကျပ်တဲတွေနဲ့ရင်ဆိုင်နေရတဲ့မျိုးဆက်ကိုကယ်တင်ဖို့အတွက်အချိန်မရှိတော့ဘူးလို့ကုလသမဂ္ဂကလေးသင်ငယ်များအခွင့်အရေးဆိုင်ရာကော်မတီကသတိပေးပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကကလေးငယ်တွေကိုအကာအကွယ်ပေးရင်နိုင်ငံတကာအသိုင်းအဝိုင်းကအများဆုံးလှုံ့ဆော်ပေးဖို့လိုအပ်နေပြီလို့ကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံအတွင်း 9.8 တန်းဟာကျောင်းနေခွင့်မရကြသလိုနောက်ထပ်ကလေးငယ်3သိန်းခွဲဟာလည်း IDP အဖြစ်နဲ့နေရာစွန့်ခေါ်ထွက်ပြေးနေကြရတဲ့အပြင်ကလေးငယ်အများပြားဟာပြန်ပြေးဆွတ်ခံရပြီးကလေးစစ်သားအဖြစ်အသုံးပြုခံရတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးဆောင်စစ်ဆေးရေးမှူးရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ တိုင်းပြည်အာဏာထိန်းချုပ်နိုင်ရေးအတွက်စစ်တပ်ရဲ့အကြမ်းဖက်လုပ်ရတဲ့အကျိုးဆက်တွေကိုခလင်းငယ်တွေပါခန်းစားနေကြရတယ်လို့ဆိုပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကစလို့ခလင်းငယ်382ဦးဟာအသက်ခံရတာဒါမှမဟုတ်ကိုလက်အင်ကပျက်စီးဆုံးရှုံးခဲ့ကြရတယ်လို့ဆိုပါတယ်ဒါအပြင်ခလင်းငယ်1400ဟာလည်းခိုင်လုံတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးခံခဲ့ရတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်ခဲ့သူဒါမှမဟုတ်ပါဝင်ခဲ့တယ်လို့တန်တရားနဲ့ဖမ်းခံရသူတွေလည်းခလင်းငယ်တွေလည်းပါဝင်နေတာပါအခုနှစ်မေလ29ရက်နေ့အထိနောက်ဆုံးကြောက်ရထားတဲ့စီးရင်တွေအရခလင်းငယ်184ဦးဟာနိုင်ငံရေးအကျဉ်းသားအဖြစ်ဖမ်းဆီးထိန်းသိမ်းခံထားကြရတယ်လို့ဆိုပါတယ်ပုံမှန်ကာကွယ်ဆေးထိုးခွင့်မရတဲ့အတွက်အခုနှစ်အတွင်းခလင်းငယ်3000တည်ဆုံးနိုင်တယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်ခင်ဗျာ
ဗြိတိန်ကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းကိုတရုတ်အုပ်ချုပ်မှုအောင်လွှဲပြောင်းခဲ့တာ25နှစ်ပြည့်ကနေမှဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးနဲ့လွတ်လပ်မှုကိုတရုတ်အစိုးရအနေနဲ့လေးစားဖို့အတွက်အမေရိကန်ဗြိတိန်အပါအဝင်ဒီမိုကရေစီနိုင်ငံတွေကတိုက်တွန်းခဲ့ကြပါတယ်။1984ခုနှစ်ကတရုတ်နဲ့ဗြိတိန်ကတိကဝတ်ပြုထားတဲ့ကြေညာစာတမ်းနဲ့ဥပဒေအတိုင်းဟောင်ကောင်ပြည်သူတွေရဲ့အခြေခံအခွင့်အရေးကိုလေးစားလိုက်တာပါလို့စီးပွားရေးအင်အားကြီးဒီမိုကရေစီနိုင်ငံတွေဖြစ်တဲ့ G7 နိုင်ငံခေါင်းဆောင်တွေအင်္ဂါနေ့တုန်းကတောင်းဆိုခဲ့ကြပါတယ်။ဗြိတိန်အုပ်ချုပ်မှုကနေတရုတ်အစိုးရအုပ်ချုပ်မှုအောက်ပြန်ရောက်ခဲ့တဲ့ဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးတွေတဖြည်းဖြည်းဆုံးရှုံးလာတယ်လို့ဟောင်ကောင်ပြည်သူတွေကပြောပါတယ်။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုလည်းအာဏာပိုင်တွေကဖိနှိပ်ဖန်ဆီးထောင်ချမှုတွေလုပ်နေပါတယ်။တရုတ်အုပ်ချုပ်မှုအောက်ပြန်ရောက်တဲ့အထက်အမတ်ဟောင်ကောင်မှာကျင်းပမဲ့ပွဲကိုတရုတ်သမ္မတရှီဂျင်းပင်တက်ရောက်မယ်လို့မျှော်လင့်ရပါတယ်။တရုတ်အုပ်ချုပ်မှုလွှဲပြောင်းယူတဲ့25နှစ်ပြည့်အထက်အမတ်အတွက်တရုတ်သမ္မတရှီဂျင်းပင်ဟောင်ကောင်ကိုဇွန်လ30ရက်ကနေဇူလိုင်1ရက်နေ့ထိသွားရောက်မဲ့ပုံရှားကြောင်းနဲ့ဟောင်ကောင်မှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့လူစုလူဝေးသွားရင်သတိရှိဖို့ရဲရဲခွေးပြူကျဲမရရင်ဓာတ်ပုံမရိုက်ဖို့အမေရိကန်နိုင်ငံရဲ့ဌာနကလုံခြုံရေးတတိထုတ်ပြန်ထားပါတယ်။တရုတ်သမ္မတခီးစဉ်အတွင်းမှာဟောင်ကောင်ရဲတပ်ဖွဲ့ဝင်တပေါင်းထက်မင်းကိုဖျန့်ချနိုင်တယ်လို့လည်းတတိပေးချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါစဖြစ်ချိန်တည်းကဆိုရင်တရုတ်သမ္မတအနေနဲ့ပြည်မကြီးကနေပထမဆုံးအကြိမ်ထွက်ခွာခီးသွားမှာဖြစ်ပါတယ်ရှင်။
ဒံကိုရီးယားနဲ့ဂျပန်နိုင်ငံအကြားကဆက်ဆံရေးတွေတိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်ကြောင်းနေတိုမဟာမိတ်အဖွဲ့အစည်းအဝေးကျင်းပနေတဲ့စပိန်နိုင်ငံမက်ဒရစ်မြို့အစည်းအဝေးပြင်ပမှာတိကျခိတ္တတွေ့ဆုံခဲ့တဲ့နိုင်ငံခေါင်းဆောင်တွေကပြောကြားလိုက်ကြပါတယ်။ဒံကိုရီးယားသမ္မတယွန်းဆုကယိုးနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့ဟာစပိန်ဘီယင်းမင်းမြဖိလစ်ပေ6တက်ခင်းအခမ်းနဲ့ညသာစားပွဲမှာ3-4 မိနစ်လောက်တွေ့ဆုံစကားပြောခဲ့ကြတာပါဒုတိယကမ္ဘာစစ်အတွင်းဂျပန်နိုင်ငံရဲ့ကျူးကျော်မှုအပေါ်အခြေခံပြီးတန်တမာဆက်ဆံရေးတင်မာတွေနဲ့နိုင်ငံခေါင်းဆောင်တွေ2019ခုနှစ်ဒီဇင်ဘာလနောက်ပိုင်းမှာပထမဆုံးအကြိမ်တွေ့ဆုံတာဖြစ်ပါတယ်ခင်ဗျာ
ဂျော်လာ29ရဲ့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းခန်းတွေကိုတင်ဆက်ပေးကြပါတယ်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ပရက်စခွန်းနဲ့ MCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့တို့တွေ့ဆုံဖို့ရှိနေပါတယ်။အဲ့ဒီဆွေးနွေးပွဲမှာတော့ EAO တွေဘက်ကအရက်သားတွေကိုအကာအကွယ်ပေးရင်းနဲ့နိုင်ငံရေးဆွေးနွေးပွဲမှာသက်ဆိုင်သူအားလုံးပါဝင်ရေးကိစ္စတွေကိုအလေးထားဆွေးနွေးဖို့ရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရက်ဆွန်ခွန်ရဲ့ဒုတိယမြောက်မြန်မာနိုင်ငံခရီးစဉ်မှာတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့ဇူလိုင်လ1ရက်နေ့နေပြည်တော်မှာတွေ့ဆုံဖို့ရှိပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲကို NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ EAO ခုနှစ်ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PBSD အဖြစ်စူးစီးတက်ရောက်မှာဖြစ်တဲ့အကြောင်း PBSD ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကပြောပါတယ
်ဒီဘက်အစိုးရကနေပြီးတော့တစ်ဖွဲ့ချင်းပူတဲ့ဖိတ်ကြတယ်ဒါမှမဟုတ်ကျွန်တော်တို့နောက်ဘက်ကတော့ PBSD ပုံစံနဲ့စူးစီးပြီးနဲ့တက်ကြတာပေါ့လေ PBSD နဲ့တက်မှာခင်ဗျာ PBSD ကလည်းကျွန်တော်တို့ရဲ့ဒီပူပေါင်းဆက်ဆံရေးအဖွဲ့ဖြစ်တယ်လေ
PBSD အနေနဲ့အဓိကဆွေးနွေးဖို့ရည်ရွယ်ထားတဲ့အချက်တွေထဲမှာအရက်သားတွေအကာအကွယ်ပေးရေးနဲ့အားလုံးပါဝင်နိုင်ရေးကိစ္စတွေပါဝင်ကြောင်းနိုင်အောင်မငေးကဆက်ပြောပါဗျာ
ကျွန်တော်တို့ရဲ့ဒီရက်ဒီချက်တွေဒီအစီအစဉ်ကာလ3ချက်ရှိမယ်နိုင်ငံရေးအမှန်ချက်တွေရှိမယ်အဲ့ဒါကိုကျွန်တော်ပြောမယ်နော်ဒါအစီအစဉ်ရဲ့သဘောတူချက်ပေါ်မှာကျွန်တော်သဘောထားတွေပြောမယ်ဒီကကကျွန်တော်ဒီ Civil Protection Pista ဘောနိုင်တာကိုလည်းကျွန်တော်စာပြီးပြီးပြောမှာပေါ့ခင်ဗျာအဲ့တော့ဒီအလုံးပေါင်းကြီးကိစ္စမှာဒီနေ့ပြဿနာကိုမြင်းနဲ့ချီရှင်းဖို့ဒါလေးအာဆီယံကနေဝိုင်းဝန်းတိုက်တွန်းပြောကြားပေးဖို့ဒါလေးကျွန်တော်ပြောသွားမယ်အဓိကဥစားပြီးတော့ပေါ့
အသေးစိတ်အချက်အလက်တွေကိုတော့မနှက်ပြန်မှာပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းပြောပါတယ် NCA လက်မှတ်ရေးထိုးထားတဲ့ EAO 10ဖွဲ့မှာဒီ9ဖွဲ့က စစ်ကောင်စီဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်ခံထားတဲ့အဖွဲ့တွေဖြစ်ပါတယ်။ဒီအဖွဲ့တွေထဲမှာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS မွန်ပြည်သူပါတီ NMSP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNL PC ရခိုင်ပြည်လူမျိုးရေးပါတီ ALP ဒီမိုကရေစီအကျိုးပြုကရင်တက်မတော် DKPA ပို့မျိုးသားလူမျိုးရေးအဖွဲ့ချုပ် PNL နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ပါဝင်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်ခံထားတဲ့ NCA လက်မှတ်မရေးထိုးထားသေးတဲ့အဖွဲ့၃ဖွဲ့တွေကဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကတော့တက်ရောက်ဖို့မသေးကြကြောင်းလာရှိုးဆက်ဆံရေးယုံတာဝန်ခံဥညီရန်ကပြောပါတယ
်။အဲဘာမှတော့ပြောတာမကြောက်တော့ဌာနချုပ်ကနော်အဲစိတ်တာမစိတ်တာတရားတဲ့အဲ့လိုတည်းဘာမှပြောတာမကြောက်တော့
ဂျန်နှစ်ဖွဲ့ဖြစ်တဲ့ NDAA မိုင်းလာနဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီတို့ကိုတော့ဆက်သွယ်လို့မရသေးပါဘူး။စေကောင်စီဥက္ကဋ္ဌကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်ခဲ့ကြတဲ့ EAO ရှစ်ဖွဲ့ကအာဆီယံတန်တမန်နေနဲ့ဆွေးနွေးပွဲမှာပါဝင်ကြမှာမဟုတ်ပါဘူး။အာဆီယံအထူးတန်တမန်ကပြီးခဲ့တဲ့မတ်လအတွင်းမြန်မာနိုင်ငံကိုပထမဆုံးချိန်လာရောက်ခဲ့ပါတယ်။အဲ့ဒီခီးစဉ်မတိုင်မီမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တွေးဆောင်ခွင့်ရဖို့ကမ်းလှမ်းခဲ့ပေမဲ့စစ်ကောင်စီဘက်ကလက်မခံခဲ့သလိုအခုခီးစဉ်မှာလည်းတွေးဆောင်ခွင့်ပေးဖို့မရှိပါဘူး။မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ရှိပြီးတော့အဲ့ဒီထဲမှာအကြမ်းဖက်မှုတွေရပ်တန့်စေရေးငြိမ်းချမ်းစွာအပြူသဘောဆောင်ဖြေရှင်းနိုင်ရေးလူသားချင်းစာနာမှုအကူအညီတွေပေးအပ်ရေးနဲ့သက်ဆိုင်ရာပါဝင်ပတ်သက်သူတွေအားလုံးနဲ့တွေ့ဆုံခွင့်ရရေးဆိုတဲ့အချက်တွေပါဝင်ပါတယ်။ဒါပေမဲ့ဒီဘုံသဘောတူညီချက်၅ချက်ဟာတစ်နှစ်ကျော်ကာလအထိအကောင့်ထဲမပေါ်လာတဲ့အတွက်လည်းဝေဖန်ထောက်ပြတာတွေရှိနေပါတယ်ခင်ဗျာ
။ဒီကနေ့မြန်မာနိုင်ငံကိုဆက်ရောက်လာတဲ့မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်နဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွေ့ဆုံမှုရှိတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အလံမလိတ်အတံမတိတ်တဲ့ကလေးမျိုးရဲ့ပင်မတပိတ်ရ900တပိတ်ခီးတရင်မတိုင်ခင်မှာတော့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုဆွဲချက်တင်ထားတဲ့အာဂျင်တီးနားတရားရုံးရဲ့ကြားနာစစ်ဆေးမှုနောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။အာဂျင်တီးနားတရားရုံးကနေပြီးတော့ကြားနာစစ်ဆေးနေတဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုဆွဲချက်အတွက်ရိုဟင်ဂျာဒုက္ခသည်မိန်းကလေးတွေကိုတိုင်မကြခင်မှာအာဂျင်တီးနားကိုတွားရောက်ထွက်ဆိုဖို့ရှိတယ်လို့အမှုဆွဲဆိုထားတဲ့ဗီဒီအခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ရဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုရိုဟင်ဂျာတွေကိုတိုင်နိုင်ငံတကာတရားရုံးတစ်ခုမှအများပြည်သူသိရှိနိုင်အောင်ထွက်ဆိုခွင့်ရတာကတော့ဒါပထမဆုံးဖြစ်တယ်လို့လည်းဦးထွန်းခင်ကဆိုပါတယ်။မြန်မာစစ်ကောင်စီကတော့ဒီဆွဆွဲချက်တွေကတစ်ဖက်သက်ဖြစ်တယ်ဆိုပြီးတုံ့ပြန်ပြောဆိုထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ချင်းနိုင်ကအကြောင်းစုံတင်ပြပေးထားပါတယ်ရှင်
။အာဂျင်တီးနားနိုင်ငံမျိုးတော်ဘွီနိုအိုင်ရစ်ကပြည်ထောင်စုတရားရုံးမှာလက်ခံကြားနာစစ်ဆေးနေတဲ့မြန်မာစစ်ကောင်ဆောင်တွေအပေါ်တရားစွဲဆိုချက်တွေအတွက်အသက်မတည်ဘဲလွတ်မြောက်လာတဲ့ရိုဟင်ဂျာမိန်းကလေးတွေနဲ့အမျိုးသမီးတွေကိုယ်တိုင်မကြခင်ထွက်ဆိုဖို့ရှိကြောင်းမြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုပြောပါတယ
်။အဲ့ဒီသက်သေတွဲဆွေမှုကတော့နောက်2လ3လအတွင်းတော့အလုံးစုံ2လအတွင်းတော့ဖြစ်ဖို့များပါတယ်လို့ကျွန်တော်ပြောချင်တယ်။အဲ့ဒီတွဲဆွေမှုကတော်တော်လေးအရေးကြီးတယ်။တရားရုံးကနေသူတို့ဘင်္ဂလားဒေ့ရှ်ကနေတခါတည်းဘိုနိုဆိုင်းရပ်စ်တီအမျိုးသမီးတွေကိုသူတို့ခေါ်ပြီးတော့ကြားနာစစ်ဆေးဖို့လုပ်ဖို့ရှိပါတယ
်။အမှုကိုဆွဲတင်ထားတဲ့အဖွဲ့အစည်းအနေနဲ့ဦးထွန်းခင်ကိုယ်တိုင်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလကအာဂျင်တီးနားတရားရုံးမှာတွားရောက်ထွက်ဆိုခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကမြန်မာစစ်တပ်ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေနဲ့ပတ်သက်လို့အသက်မတည်ဘဲလွတ်မြောက်လာတဲ့ရိုဟင်ဂျာမျိုးသမီးတွေကိုယ်တိုင်နိုင်ငံတကာတရားရုံးတစ်ခုမှာထွက်ဆိုခွင့်ရတာဟာပထမဆုံးချိန်ဖြစ်ကြောင်းဦးထွန်းခင်ကပြောပါတယ်။ရိုဟင်ဂျာမျိုးသမီးတွေအနေနဲ့သူတို့ကိုယ်တိုင်တွေ့ကြုံခံစားခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတရားရုံးမှာထွက်ဆိုသွားမှာဖြစ်တယ်လို့လည်းဦးထွန်းခင်ကပြောပါတယ
်။သူတို့တွေ့ခဲ့တာပေါ့နော်သူတို့သားသမီးတွေကိုအရှင်လက်လက်မိရှိုးခဲ့တယ်သူတို့ရဲ့ကလေးတွေကိုအရှင်နဲ့လည်းမိရှုခဲ့တယ်သူတို့ရဲ့ခင်မိုးတွေတွေကိုသူတို့ရှေ့အဲဒီရိုဟင်ဂျာမျိုးသမီးရှေ့မှာပဲစစ်တပ်ကလေလိပြီးတပ်ဖြတ်ခဲ့တာတွေအထူးသဖြင့်အဲချူပြင်တို့ဂူဒာပြင်တို့အမ်တူလာတူလီတို့ပြီးတော့မုံနူရွာတို့ဒီရွာတွေမှာအများကြီးစစ်တပ်ကရရဆက်ဆက်တပ်ဖြတ်မှုထောင်ပေါင်းများစွာရှိတယ်အဲ့ဒီအတွက်ကြောင့်ဒီတပ်တွေတွဲဆုံမှုတွေကို တရားရုံးအနေနဲ့တော်တော်စိတ်ဝင်စားတယ
်။အာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကိုတံပြန်ချေမှုမှု2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းရိုဟင်ဂျာရွာပေါင်း380ကျော်ကိုမိရှုဖျက်ဆီးခဲ့ပြီးအရက်သားတွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်ခဲ့ရမှာအရက်သားတွေထောင်ထဲချီတိတ်ဆုံးခဲ့ပြီးအဆိုးရွားဆုံးခံရတဲ့ရွာတွေထဲကကျုပ်ပြင်းဘိုတာပြင်းမောင်တူတူလာတူလီတို့ပါဝင်တယ်လို့သိရပါတယ်။အခုထွက်ဆိုမဲ့သူတွေကလည်းအဲ့ဒီရွာတွေကဖြစ်တယ်လို့ဦးထွန်းခင်ကပြောပါတယ်။အာဂျင်တီးနားတရားရုံးကသူတို့အပေါ်တရားဆွဲဆိုချက်တွေကိုကြားနာစစ်ဆေးနေတာနဲ့ပတ်သက်လို့လက်ရှိအာဏာသိမ်းထားတဲ့စစ်ကောင်စီသဘောထားကိုမေးမြန်းရမှာပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းက VOA ကိုခုလိုတုံ့ပြန်ပါတယ်။
ကျွန်တော်တို့အနေနဲ့ဒါတရားဝင်ဖွဲ့ဖြစ်တဲ့ ICJ မှာလက်ဒီကိစ္စနဲ့ပတ်သက်ပြီးတွားရောက်ပြီးဒါရှင်းလင်းတွားကြားပြီးဖြစ်တယ်ဒီကိစ္စနဲ့ပတ်သက်လို့ကဒီခိုင်းပြည်နယ်မှာရခိုင်ပြည်နယ်ရင်တက်တက်ရှိနေတာပဲဖြစ်တယ်။တော့နောက်ပိုင်းမှာကျွန်တော်တို့ဒါ ERFA ကျန်တဲ့အဖွဲ့ပေါ်လာပြီးနောက်ပိုင်းမှာဒီကိစ္စခါရဖြစ်ခဲ့တာရှိတယ်။ခါနဲ့ပတ်သက်လို့ကကျွန်တော်ပြောချင်တာကတော့ဒါဆွဆွဲနေတဲ့လူတွေနဲ့ရခိုင်ပြည်နယ်မှာရှိတဲ့ရခိုင်ပြည်နယ်ဖြစ်ပေါ်ခဲ့တဲ့ဒါအမှန်ကြောင်းရင်ဒါရခိုင်ပြည်နယ်တိုင်းမော်လော့ကြီးရှိနေတဲ့ဒါရှင်တွဲနေထိုင်ကြတဲ့လူမျိုးစုတွေရဲ့အကြောင်းကြီးအပြင်ကျွန်တော်တို့အရေးကြီးတာလာမှာဖြစ်ပေါ်ခဲ့တဲ့ဒါတိုင်းသားတွေဘောနော်တိုင်းအိုင်းရဲ့တင်ကျဲမှာနေတဲ့တိုင်းသားတွေကျွန်တော်တို့ဒါလူ့ကျုံမျိုးရှုခါရတော့ဆက်စည်းခါရတော့ဒီအဖြစ်ပြက်တွေနဲ့ဒါရှင်ထိုးပြီးဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်အတချို့နေရာတွေမှာလည်းသမတော်အမြင်တွေကတော့တချို့တော့ဒါစစ်တီများဘောနော်စစ်တီများအမြင်နဲ့ဒါပုဂ္ဂလိကပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟာအချို့နေရာတွေမှာကျိုးလုံးခဲ့တဲ့ဟာတွေရှိတယ်။ကျိုးလုံးခဲ့တဲ့ဟာတွေနဲ့ပတ်သက်ပြီးကျွန်တော်တို့ကဒါရေးယူခဲ့တဲ့ဟာတွေလည်းကျွန်တော်တို့ဖော်ပြခဲ့ပြီးဖြစ်တယ်။စုံစမ်းစစ်ဆေးမှုတွေလည်းကျွန်တော်တို့ကြေကြေတန်းပြန်ဟာဖော်ပြခဲ့ပြီးဖြစ်တယ်။ဒီနိုင်ငံ ICJ မတင်ခဲ့တဲ့နိုင်ငံတကာအဖွဲ့အစည်းတွေမှာလည်းကျွန်တော်တို့ရောက်ခဲ့ပြီးဖြစ်ပါခဲ့တာ
။မြန်မာရိုဟင်ဂျာအဖွဲ့က2019ခုနှစ်နိုဝင်ဘာ23ရက်နေ့မှာအာဂျင်တီးနားဗဟိုတရားရုံးကိုရှောက်ထားခဲ့တာပါ။အဲ့ဒီအချိန်ကဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့အာဂျင်တီးနားတရားရုံးကိုတုံ့ပြန်ဖို့မရှိဘူးလို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့2021ခုနှစ်ဒီဇင်ဘာမှာအာဂျင်တီးနားဘက်ကအမှုကိုလက်ခံပြီးစတင်စစ်ဆေးနေရမှာမြန်မာအာဏာပိုင်တွေဘက်ကပူးပေါင်းပါဝင်မှုမရှိပါဘူး။ဒီအပေါ်မှာတရားရုံးကဘယ်လိုရှေ့ဆက်ဆောင်ရွက်နိုင်မလဲ။ဦးထွန်းခင်ကအခုလိုရှင်းပြပါတယ
်။လို့မလာဘူးဆိုရင်ဒါကတော့တရားရုံးကနေတရားရုံးရဲ့နည်းထုံးစံတရားရုံးရဲ့ဥပဒေအတိုင်းသူတို့ကဆုံးဖြတ်ချက်ချပါလိမ့်မယ်ကျွန်တော်တို့အမှုတွေတော်တော်လေးကိုအရေးပါတဲ့အမှုတစ်ခုဖြစ်တယ်ကျွန်တော်တို့ရိုဟင်ဂျာကအတွက်မကဘူးကျွန်တော်နိုင်ငံသူနိုင်ငံသားအားလုံးအတွက်ဒီကျွန်တော်တို့ရဲ့ဘုံရန်သူဖြစ်တဲ့ဒီစစ်ရဇဝဲဂိုင်းအုပ်စုကိုဖယ်ဝရထုတ်နိုင်ပြီဆိုကျွန်တော်တို့အတွက်တော်တော်လေးကိုကျွန်တော်နိုင်ငံအတွက်ဒီစစ်တပ်နေစဉ်နဲ့အမြတ်တက်ဖြတ်နေမှုတွေအတွက်တော်တော်လေးကိုအရေးယူမှုတစ်ခုရှိလာမယ်ဆိုတာကျွန်တော်ပြောချင်တယ
်နိုင်ငံတကာဥပဒေကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့မြန်မာစစ်ကောင်ဆောင်တွေကို Universal Jurisdiction နဲ့အညီစုံစမ်းစစ်ဆေးနေတဲ့အာဂျင်တီးနားနဲ့တူရကီနိုင်ငံတွေအတိုင်းအခြားနိုင်ငံတွေအနေနဲ့ဝိုင်းဝန်းဆောင်ရွက်ကြဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီး Michel Bachelet ကလည်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းကဂျနီဗာလူ့ခွင့်ရေးညီလာခံမှာတိုက်တွန်းသွားပါတယ်
မြန်မာစစ်တပ်ရဲ့လူမျိုးတုံးသက်ဖြတ်မှုဆွဲချက်အမှုအတွက်ရိုဟင်ဂျာဒုက္ခသည်မိန်းကလေးတွေကိုယ်တိုင်မကြခင်မှာအာဂျင်တီးနားကိုတွားရောက်ထွက်ဆိုဖို့ရှိတဲ့အကြောင်းမဲ့ရင်ချင်းနိုင်ငံဆက်သွယ်မေးမြန်းပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆီယနာသိမ်းလိုက်ချိန်ကနေစလို့တရက်မပြတ်ဆန္ဒပြခဲ့ကြတဲ့ကလေးမျိုးပင်မတပိတ်ရဲ့ရန်60ပြည့်တပိတ်ခီးသတင်းကိုတင်ပြပေးကြပါတယ်စကိုင်းတိုင်းကလေးမျိုးမှာတော့ဆီယနာသိမ်းမှုကိုစန့်ကျင်ခြိတက်ဆန္ဒပြနေတဲ့ပင်မတပိတ်ဟာရပ်ပေါင်း900ကျော်တဲ့အထိထူးထူးခြားခြားနေစဉ်မပြတ်ပုံစံမျိုးစုံနဲ့ဆန္ဒပြနေတုံးဖြစ်ပါတယ်။နယ်မြို့တွေနဲ့မြန်မာနိုင်ငံနေရာတချို့မှာဆီယနာသိမ်းမှုကိုလက်နက်ကင်ခုခံမှုတွေရှိလာပေမဲ့ကလေးမျိုးရဲ့ပင်မတပိတ်ဆန္ဒပြမှုကတော့ရက်မသွားခဲ့ပါဘူး။ဒီကနေ့အထိပင်မတပိတ်ဆန္ဒပြမှုတွေကိုဘာကြောင့်လုပ်နေသလဲဆိုတာနဲ့တပိတ်မှာပါဝင်သူတွေကြုံတွေ့ရတဲ့အခက်အခဲတွေကိုဆက်သွယ်မေးမြန်းထားတာအလိမ်မာပြောပြပေးပါရှင်
။စကိုင်းတိုင်းနဲ့ချင်းပြည်နယ်ဆက်ကနယ်မြို့လေးတစ်မြို့ဖြစ်တဲ့ကလေးမျိုးမှာစစ်တပ်ကအာဏာသိမ်းပြီးတစ်ပတ်အကြာ2021ခုနှစ်ဖေဖော်ဝါရီလ9ရက်နေ့မှာတော့မြို့နောက်ဘက်မှာရှိတဲ့တာဟန်ရွက်ကကနေစတင်ပြီးအာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။အာဏာသိမ်းမှုကိုနေ့စဉ်မပြတ်ဆန္ဒပြခဲ့တာဟာအခုဆိုရင်ရပ်ပေါင်း900ကျော်သွားပါပြီ။ February လနဲ့ March လတို့မှာလူပေါင်းတောင်းတဲ့ချီစပါဝင်ဆန္ဒပြခဲ့ပြီးစစ်ကောင်စီကအကြမ်းဖက်ဖြိုခွင်းတာတွေရှိလာတဲ့နောက်ပိုင်းမှာအချို့ကလက်နက်ကင်တော်လှန်မှုတွေရောက်သွားတာပါဒါပေမဲ့လည်းကျန်းတဲ့တက်ကြွသူတွေကတော့အခုလိုရပ်ပေါင်း900ကျော်လာတဲ့အထိဆက်လက်ဆန္ဒပြနေကြတော့မှာဘာကြောင့်အခုလိုရပ်ပေါင်း900ကျော်လာတဲ့အထိဆန္ဒထုတ်ပေါ်နေရတာလဲဆိုတာကိုတပိတ်ကောင်းဆောင်တို့ဖြစ်တဲ့ကိုပိုက်ဘူးကအခုလိုပြောပါတယ်
အလံမလိတ်အတံမသိပဲကျွန်တော်တို့ဆန္ဒပြတိုက်ပွဲဝင်နေရတာဟာကျွန်တော်တို့ဒီကလေးမျိုးအနေနဲ့ဒီစစ်ဖက်နှက်အောင်ဒူးမထောက်ချောင်းပြတာတဲ့အနေနဲ့ပြတာဖို့တွေ့ရကျွန်တော်တို့ဒီလူထုတရလုံးအနေနဲ့ဒီတော်လိုင်းရေးပေါ်မမိတ်မတုံပါဝင်ပေးချဖို့အတွက်ကျွန်တော်တို့ဒီရတဲ့အင်အားရှိတဲ့နေရာအဆင်ပြေတဲ့နေရာနေကျွန်တော်တို့ဒီဖြစ်မဖြစ်ဖြစ်အောင်ကျွန်တော်တို့ဒီကနေ့ဒီချိန်ထိရအောင်ကျွန်တော်တို့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်
မဆန္ဒဟာကလေးမျိုးတနေရာမှာကိုပိုင်လုပ်ငန်းတည်တည်လေးတစ်ခုကိုပိုင်ဆိုင်ပြီးပျော်ရွှင်တဲ့မိသားစုဘဝနဲ့နေထိုင်ခဲ့သူပါမဆန္ဒအမည်လွဲဖြစ်ပါတယ်စစ်တပ်ကအာဏာစသိမ်းတဲ့ February လတစ်လလုံးဆန္ဒပြပွဲတွေမှာမဆန္ဒမပါဝင်ခဲ့ပါဘူးအမျိုးသားဖြစ်သူဟာအာဏာသိမ်းမှုကိုစန့်ကျင်ဖို့တွန်းအားပေးခဲ့ပေမဲ့ကိုရိုင်းကနိုင်ငံရေးမလုပ်ခဲ့ဘူးသလိုထဲထဲဝင်ဝင်မသိရှိတဲ့အတွက်စောင့်ကြည့်နေခဲ့ပါတယ်အဲ့ဒီနောက်ပိုင်းစစ်ကောင်စီကအာဏာသိမ်းမှုတွေကိုအကြမ်းဖက်ပြီးလူသေဆုံးတဲ့အထိပြစ်ခတ်ဖြိုခွင်းတာတွေလုပ်လာတဲ့အတွက်မတရားမှုကိုစန့်ကျင်တော်လဲမယ်ဆိုတဲ့စိတ်နဲ့မတ်လအလယ်လောက်ကစပြီးစစ်ကောင်စီဆန္ဒပြပွဲတွေမှာယနေ့တက်တိုင်ပါဝင်လာခဲ့ပါတယ်။မဆန္ဒဟာအခုလိုဆန္ဒပြပွဲတွေမှာပါဝင်လာတဲ့အခါမှာဖမ်းဆီးခံရမှာတွေကိုသိပေမဲ့အရာအလုံးကိုရင်ဆိုင်ဖို့ဆုံးဖြတ်ထားသလိုသူဆန္ဒပြပွဲတွေမှာပါဝင်ခဲ့ပုံကိုမဆန္ဒကအခုလိုပြောပါတယ်။
အစားကတော့အများကြီးတော့မပြည့်ခဲ့ဘူးကြက်တမကဒီမခံကျင်တဲ့စိတ်ရောက်နေပဲလုတ်ခဲ့တာ။အော်လုတ်ရင်းနဲ့ပဲအဲ့လိုလွယ်လွယ်နဲ့ပြန်ဖြစ်လို့မရတော့ခုကိုနိုင်ကလည်းရောက်ဆုံးချင်တဲ့စိတ်ကလုံးဝမရှိခဲ့တာပေါ့နော်
။အရင်ကအမျိုးသားကတွန်းအားပေးတာတော့ဆန္ဒပြပွဲတွေမှာမပါဝင်ခဲ့တဲ့မဆန္ဒတယောက်ဟာအခုဆိုရင်သူကရှေ့ဆုံးကနေဦးဆောင်ပြီးဆန္ဒပြပွဲတွေမှာပါဝင်နေပါပြီ။သူအခုလိုတပိတ်မှာပါဝင်နေတာကိုစစ်ကောင်စီဘက်ကသိတဲ့အတွက်နေအိမ်ကိုဝေရောက်ရှာဖွေတာတွေလုပ်တယ်လို့စူဆောင်းရင်းနှီးထားတဲ့အိမ်တွင်းပစ္စည်းတွေကိုလည်းဖျက်ဆီးပြီးယူဆောင်သွားတယ်လို့ပြောပါတယ်။ဒီရပ်ပေါင်း900ကျော်ဆန္ဒပြတဲ့အဖွဲ့ထဲမှာအသက်30အရွယ်ကိုအောင်မြတ်အမည်လွဲဟာလည်းလုံသက်12နှစ်နီးပါးရှိတဲ့အစိုးရဝန်ထမ်းတစ်ဦးဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းချိန်မှာစစ်ကောင်စီကိုအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လုပ်ခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာပါဝင်လာခဲ့သူတဦးပါစစ်အာဏာသိမ်းတာကိုဆန္ဒပြပွဲတွေအကြမ်းဖက်ဖြိုခွင်းလို့လူသေဆုံးတာတွေရှိလာခဲ့တဲ့နောက်မှာတချို့ကလက်နက်ကင်ခုခံတော်လှန်ဖို့ဆုံးဖြတ်ကြသလိုတချို့ကလည်းဆန္ဒပြရင်စန့်ကျင်တော်လှန်မယ်ဆိုတဲ့နည်းလမ်းတွေကိုရွေးချယ်ဆုံးဖြတ်ခဲ့ကြပါတယ်ကိုအောင်မြတ်တို့အဖွဲ့ထဲမှာဆိုရင်လေဆန္ဒပြရင်ကနေလက်နက်ကင်ခုခံတော်လှန်ဖို့အတွက်ဆုံးဖြတ်ပြီးထွက်ခွာသွားသူတွေလည်းရှိပါတယ်။လက်နက်ကင်ခုခံတော်လှန်ဖို့ဆိုရင်ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာမှာကြံ့ခိုင်မှုရှိဖို့လိုအပ်ပြီးဒီနေရာတွေမှာအဆင်သင့်မဖြစ်သေးဘူးလို့ယူဆတဲ့အတွက်ဆန္ဒထုတ်ဖော်ရင်စန့်ကျင်တော်လှန်ဖို့အတွက်ကိုပဲကိုအောင်မြတ်တယောက်ဆုံးဖြတ်ခဲ့ပါတယ်
။ဟာဒီစီပြန်လေးလုပ်ပြီးတော့လက်ကြလုံးကမရည်ပြင်နိုင်ဘူး။လူတိုက်ပွဲမှာကိုယ်ရကိုယ်ကြပါဝင်မယ်။ပြီးတော့ခုခံတော်လှန်ချက်ပါလေလုံးဝပါဝင်နိုင်တဲ့နေသားမရှိတဲ့အတွက်ကြောင့်ဒီလူတိုက်ပွဲမှာပဲပါဝင်မယ်ဆိုပြီးဆုံးဖြတ်ချက်ကိုချလိုက်တာပါဗျ။အ
ာဏာသိမ်းတာတနေ့ကျော်လာပြီးဆန္ဒထုတ်ပေါ်တာဟာရပ်ပေါင်း900ကျော်လာတဲ့အခါမှာတော့စစ်ကောင်စီရဲ့အကြမ်းဖက်ဖမ်းဆီးတာတွေရှိတဲ့အတွက်လူလူရဲ့ထဲထဲဝင်ဝင်ပါဝင်လာမှုဟာလည်းအားနည်းလာခဲ့ပါတယ်။စစ်ကောင်စီရဲ့ဖမ်းဆီးတာတွေကြောင့်လူလူဟာကိုယ်တိုင်ထဲထဲဝင်ဝင်မပါဝင်ပေမဲ့ဘေးသားကနေအားပေးကူညီတာမျိုးတော့ဆက်ရှိနေပါသေးတယ်။ဒါပေမဲ့တပိတ်အဖွဲ့ဝင်တွေတိမ်းရှောင်ဖို့နေရာနဲ့စားသောက်ဖို့အခက်အခဲတွေကလည်းရှိနေပါတယ်။တချို့အချိန်တွေမှာဆိုရင်လေလုံခြုံရေးတင်းကျပ်တဲ့အတွက်လူမှုအာရုံစိုက်မှုများတဲ့မြို့ပေါ်အဓိကနေရာတွေမှာဆန္ဒပြခွင့်မရတဲ့နေတွေလည်းရှိပါတယ်။ဒီလိုအခက်အခဲပေါင်းများစွာရှိနေပေမဲ့စစ်တပ်ရဲ့အာဏာသိမ်းမှုကိုရတဲ့နေရာရတဲ့နီလန်းနဲ့ဆက်လက်ဆန္ဒပြနေသလိုဖမ်းဆီးမှုတွေရှိနေပေမဲ့လည်းကြမ်းရှိတဲ့လူတွေကဆက်ပြီးဆန္ဒပြသွားအောင်မယ်လို့ကလေးပင်မှာတပိတ်အဖွဲ့ဝင်တွေကပြောပါတယ်ရှင
်။ဆရာနာသိမ်းပြီးတဲ့အချိန်ကနေစလို့နေ့စဉ်မပြတ်ဆန္ဒပြနေတဲ့ကလေးကပြင်မတဲ့ဘိတ်အကြောင်းအလိမ္မာကရန်ကုန်ကပေးပို့ထားတဲ့သတင်းကိုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းရှိရှိနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်တွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဂျွန်လ29ရက်ဗုဒ္ဓဖူးညရဲ့မြန်မာဘာသာအစီအစဉ်လေးကိုည10နာရီခန့်လှိုင်းဒိုမီတာ19ကီလိုဟက်15453ညလှိုင်းဒိုမီတာ25ကီလိုဟက်11803ညလှိုင်းဒိုမီတာ32ကီလိုဟက်9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ည10နာရီခန့်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မြောက်ကြောက်ယောဂအကြောင်းကိုတင်ဆက်ပေးထားပါဗျ။ကမ္ဘာနိုင်ငံတော်တော်များများမှာကူးစက်နေတဲ့ဒီမြောက်ကြောက်ယောဂကအာရှနိုင်ငံတချို့မှာလည်းကူးစက်နေပါဗျ။ဒီယောဂကိုကာကွယ်နိုင်မှုလူလူအနေနဲ့ဘလို့အချက်တွေကိုရှောင်သင့်ပါသလဲ၊စောင့်သင့်ပါသလဲ၊တည်ထားသင့်ပါသလဲဆိုတာကိုဒီသတင်းပတ်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်တင်ဆက်ပေးထားပါဗျရှင်။
ယောဂယောဂဟာနီလန်းနှမျိုးနဲ့ကူးစက်နိုင်တာပါ။တရိတ်ဆန်ကနေလူကိုကူးစက်တဲ့နီလန်းနဲ့လူချင်းချင်းကူးစက်တဲ့နီလန်းတွေဖြစ်ပါတယ်။ယောဂယောဂဟာတရိတ်ဆန်ကနေလူကိုဘယ်လိုကူးစက်နိုင်လဲဆိုတာနဲ့လူချင်းချင်းဘယ်လိုကူးစက်ပြန့်နှံ့နိုင်လဲဆိုတာတွေကိုတမားတော်တို့ဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ theory ရပြောရမယ်ဆိုရင်ယောဂယောဂကတရိတ်ဆန်နေမှာအဓိကဖြစ်ပြီးမှလူကိုကူးစက်တာပြီးတော့မှလူကနေလူချင်းကူးစက်တာအဲ့တော့ဒါကြောင့်ကူးစက်တဲ့နီယိုဆရာကနှစ်မျိုးခွဲကြလို့ရတယ်တစ်ကတရိဆန်အနေလူကူးစက်တာနှစ်ကလူလူချင်းကူးစက်တာအဲ့တော့တရိဆန်အနေလူကူးစက်တာဘယ်လိုကူးစက်နိုင်လဲဆိုတော့ယောဂပိုးရှိတဲ့တရိဆန်ကိုထိထိကန်တွယ်မိတာသို့မဟုတ်ယောဂကြောင့်တည်ဆုံးသွားတဲ့တရိဆန်ကိုချက်ပြုတ်စားတော့ရကနေတစ်ဆင့်ကူးစက်နိုင်တယ်အဲ့တော့ဆရာတို့နိုင်ငံအနေနဲ့တော့ဒီနည်းနဲ့ကူးစက်ဖို့မရှိသလောက်နည်းမယ်ပေါ့နော်နောက်တစ်ခုကတော့လူလူချင်းကူးစက်တာအဲ့တော့လူမှာလက္ခဏာပေါ်ပြီးကူးစက်တာကတဲ့အဓိကအားဖြင့်တော့အရေပြားမှအနာဖြစ်ပြီးထွက်လာတဲ့တန်ငန်ရည်တွေနဲ့ဟိုကိုင်တွယ်ထိတွေ့မိတာဒီတန်ငန်ရည်နဲ့ပြည်တွေထိတွေ့နေတဲ့ပစ္စည်းတွေကိုနော်တန်ရှင်းရင်းနဲ့ကိုင်တွယ်ရင်းထိတွေ့ရာနေကူးစက်တာကအဓိကတွေ့ရတယ်နောက်ကူးစက်တဲ့တကူကတော့ဒီအသက်ရှူလမ်းကြောင်းအနေနဲ့တစ်ဆင့်ကူးစက်တယ်အဲ့တော့ယောဂပိုးရှိတဲ့လူကနေဟိုစကားပြောတာချောင်းဆိုးတာနှာချီရာနေထွက်လာတယ်အမုံမွားနေရနေတဆင့်ကလည်းဒီမြောက်ကြောက်ယောဂကူးစက်နိုင်တယ်ပေါ့နော်ဒါကတော့ကူးစက်မှုနှုန်းများနိုင်တယ်ဘာလို့လဲဆိုတော့လေရုကနေတဆင့်နော်ကူးစက်တာပေါ့နော်ဒါပေမဲ့ဆရာတို့ဒီ COVID-19 ယောဂနဲ့ရှင်ကြည့်မယ်ဆိုလို့ရှိရင်မြောက်ကြောက်ယောဂကြောင့်ဒီအသက်ရှူလမ်းကြောင်းထွက်တဲ့ပိုးမွားတွေကဆိုရင်အရေဆက်ကြီးမှ droplet ဆိုရဲအရေဆက်ကြီးမှပဲပါဝင်တယ်ဒါကြောင့်မလို့ तू ကဝေးဝေးကိုမရောက်နိုင်ဘူးကိုယ့်ရဲ့တပေနဲ့သုံးဝေးခွာဝေးထိပဲရောက်နိုင်တယ်နောက်တစ်ခုကသူနဲ့ကူးစက်ဖို့အတွက်ဆိုရင်မျက်နှာချင်းဆိုင် mask မပါပဲစကားပြောတာသုံးမိအတွင်းမှာမိနစ်30လောက်ကြာမှကူးစက်နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီဟိုအသက်ရှူလမ်းကြောင်းတစ်စက်ကူးစက်မှုကတိတ်မများနိုင်ဘူးလို့မှန်းဆထားတယ်ပေါ့နော်နောက်တစ်ခုကတော့ထွက်ကြလာတဲ့ဒီအမုံမွားတွေကိုလက်နဲ့ကင်တွယ်မိရာနေတစ်စက်ကူးစက်နိုင်တယ်ဒါကြောင့်မလို့ဒီကူးစက်တဲ့နီးတွေကိုတိတယ်ဆိုရင်ဆရာတို့ကကာကွယ်တဲ့နီးလန်းတွေကိုလည်းဆက်လက်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ
်မြောက်ကြောက်ယောဂါဖြစ်ရင်အရေပြားမှာတိတာထင်ရှားတဲ့အနာတွေဖြစ်ပေါ်ခံစားကြရတာပါအရေပြားမှာအနာတွေဖြစ်ပေါ်ခံစားရတာအပြင်အသက်အန္တရာယ်ကိုရောဆွေးရင်ရပါသလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ
။ယောက်ျောက်ယောဂါဟာရှေ့မှာပြောခဲ့သလိုဖျားနာကြိုက်ခဲ့ပြီးတော့ virus ပိုးတွေအရေပြားမှာရေကြည်မှုပေါက်ထွက်ပြီးအသက်နီးလန်းတယ်။ဆိုတော့ဒီလောက်တင်နေတော့ဆရာတို့ကအသက်အန္တရာယ်မရှိနိုင်သေးဘူးတဲ့။သို့တော့တချို့သူတွေမှာတော့ဒီပိုးကဒီနမိုနီးယားအဆုတ်ရောင်ယောဂါဖြစ်နိုင်တယ်။အဲ့ဒီကနေသွေးစိမ့်ပြတ်တက်ပြီးတော့အသက်သေးတဲ့အထိဖြစ်နိုင်တယ်ပေါ့နော်။ဒါဆိုဘလို့လူတွေမှာသေဆုံးမှုရှိနိုင်တယ်ဆိုတော့10နှစ်အောက်ကလေးတွေကိုဝန်ဆောင်မျိုးသမီးတွေနောက်တစ်ခါဒီခုခံအားကိုခုနိုင်တဲ့ဆေးဝါးတွေတောက်သုံးနေတဲ့လူတွေခုခံအားကျဆင်းသောယောဂါဖြစ်တဲ့ဒီစီဂျိုယောဂါရှိတဲ့လူနာတာရှီအင်္ဂါတွေချို့အားနေတဲ့ယောဂရှိတဲ့သူတွေနောက်တစ်ခါဒီကင်ဆာလက်တလောခံစားနေရတဲ့လူနဲ့ကင်ဆာကုသမှုခံနေရတဲ့သူတွေမှာဒါအသက်အန္တရာယ်သေဆုံးတဲ့အထိဖြစ်နေပါတယ်။
မြောက်ကျောက်ယောဂကူးစက်မခံရအောင်ဘလို့ချက်တွေကိုလိုက်နာဆောင်ရွက်တင်နေဆိုတာနဲ့ကာဝယ်ဆေးရှိမရှိဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါ
။ကာကွယ်တဲ့နည်းရရှိမှပြောခဲ့သလိုတရိษံအနေလူကိုတစ်ဆင့်မကူးစက်အောင်ဆိုရင်တော်ရန်တရိษံတွေကိုဓာတ်ရိုက်ကင်တဲ့တိတူရာကိုရှောင်ရှားတင်နေ။နောက်တစ်ခါဒီတရိษံယောဂဖြစ်နေတဲ့တရိษံအသားကိုမစားသုံးသင့်ဘူး။နောက်နေ့စဉ်ချက်ပြုတ်နေတဲ့အစားအသောက်တွေကိုလည်းကြက်အောင်ချက်ပြုတ်ပြီးမှစားတော့တင်နေ။ဒါကတော့တရိษံအနေစဉ်လူကိုကူးစက်တာကိုဒါကာကွယ်တဲ့နည်းပေါ့နော်အဲ့တော့လူချင်းမကူးဆက်အောင်ဘယ်လိုကာကွယ်မလဲအဲ့မှာလဲနှစ်ပိုင်းရှိတယ်တစ်ပိုင်းကတော့ယောဂဖြစ်တဲ့လူရဲ့အိမ်မှာအတူနေပြီးတော့ပြုစုဆောင်လျှောက်တဲ့သူတွေကာကွယ်တဲ့နည်းအဲ့တော့သူယောဂပိုးရှိတဲ့လူကိုအခုချိန်မှာတော့ဒီ21ရက်ကိုမိမိဘသာတည်တံ့နေထိုင်ဖို့အတွက်ကိုအဆိုပြုထားတာတွေရှိနေပါတယ်အဲ့တော့တိမ်ထဲနေပြီးပြုစုဆောင်လျှောက်မှန်သူကတော့သူနေထိုင်တဲ့အခန်းကိုဝင်မယ်ဆိုရင်ကျတော့မတ်စတာအမယ်လက်အေးရမယ်သူစီကထွက်လာတဲ့အရေးဒီနဲ့ထိတွေ့နေတဲ့ပစ္စည်းတွေကင်တွေတဲ့အခါမှာသတိထားပြီးတော့ကိုယ့်ရဲ့ရေပြားနဲ့ဓာတ်ရိုက်မထိအောင်ဆောင်ရွက်ပေးရမယ်။နောက်တစ်ခါညနေချင်းဆိုင်အကြာကြီးစကားမပြောဘဲနဲ့နေရမယ်ပေါ့နော်။ဆိုတော့ဓာတ်ရည်တွေနဲ့ဆရာတို့ကအဲပြုစုကူတဲ့လူကဒါကာကွယ်တဲ့နည်း။နောက်တစ်ခုကတော့တာမန်လူတွေနဲ့ဘယ်လိုကာကွယ်မလဲပေါ့နော်။အဲ့တော့ဒီယောဂဘိုးရှိတဲ့သူတွေရှိလားမရှိသလား။နော်လူအုပ်များထဲမှာပါဝင်နေသလား။ကိုမတည်ကြတဲ့အခြေအနေမျိုးမှာဆိုရင်ဆရာတို့ COVID-19 မှာကာကွယ်သလိုပဲဒီအဲမတ်စ်ကိုတက်ပြီးတော့သွားတဲ့နောက်တစ်ခုကတော့မိမိအိမ်မှာအပြင်ထွက်ခဲ့လို့ရှိရင်ကင်တွယ်ပြီးခဲ့တဲ့လက်ကိုနော်စနစ်တကျနော်မိနစ်20ခန့်ဆေးမယ်ဆိုရင်လည်းပဲဒီမြောက်ကျောက်ယောဂါကိုကာကွယ်ပြီးဖြစ်ပါမယ်ပေါ့နော်အဲ့တော့ဇာတို့ COVID-19 မှာကာကွယ်တဲ့နည်းစနစ်များသည်လူတူနဲ့တူအသက်ရှူလမ်းကြောင်းမှာတဆင့်ကူးစက်တဲ့နည်းကိုကာကွယ်ပြီးသားဖြစ်ပါမယ်မြောက်ကျောက်ယောဂါကအခုမှစပြီးတော့နော်ကဘာနဲ့ချီပြီးတော့ပြန်ပွားလာတဲ့ယောဂဖြစ်တဲ့အတွက်ကာကွယ်ဆေးကတော့ဆရာတို့ဆက်လက်ထုတ်ပေါ်နေသေးပဲရှိပါတယ်ဒါပေမဲ့အရခင်ကဆရာတို့သူနဲ့မျိုးနဲ့တူတဲ့ဒီ small box လို့ခေါ်တဲ့ကြောက်ကြီးယောဂကာကွယ်ဆေးဟာတဲ့ဒီယောက်ျောက်ယောဂကို85ရာခိုင်နှုန်းထိကာကွယ်နိုင်တယ်ဒါကြောင့်မလို့အသက်40 50အထက်သူတွေရခင်ကဒီ small box ကာကွယ်ဆေးထိုးထားမယ်ဆိုလို့ရှိရင်ယခုအချိန်မှာမြောက်ကျောက်ယောဂဖြစ်ပွားဖို့ကို80ရာခိုင်နှုန်းအကာအကွယ်ပေးနိုင်တယ်ယောဂမဖြစ်အပြင်းထန်မပြင်းထန်အောင်ယောဂမပြင်းထန်အောင်ကာကွယ်ပေးနိုင်တယ်ပေါ့နော်အခုလက်ရှိမှာတော့ဒီမြောက်ကျောက်ယောဂအတွက်တိသက်ကာကွယ်ဆေးထုတ်ပြီးထိုးနိုင်နေတာမျိုးတော့လောလောဆယ်မကြားသိရသေးဘူးပေါ့နော်ဒါကြောင့်ကာကွယ်တဲ့နည်းတွေကိုပို့ပြီးတော့အာရုံစိုက်ဖို့လိုတယ်လို့ထင်ပါတယ်
အာရှနိုင်ငံတွေကိုပြန်လည်ရောက်ရှိလာနေပြီဖြစ်တဲ့မြောက်ကျောက်ယောဂါကိုကျူတင်သတိပြုကာဝယ်ထားနိုင်မှုအတွက်သတင်းပြုပို့လိုက်တာဖြစ်ပါတယ်ကျွန်တော်တို့တော့
ကမ္ဘာနိုင်ငံတော်တော်များများမှာကူးစက်ပြန့်ပွားနေတဲ့မြောက်ကျောက်ယောဂါအကြောင်းဆောင်ရန်ရှောင်ရန်အချက်တွေကိုဒေါက်တာတန့်ဇော်ကဒီသတင်းပတ်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အားကစားကဏ္ဍမတိုင်ခင်မှာတော့တန်တမန်ကင်းမျက်နှာပန်းလှခြင်းနဲ့လက်တွေ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့ဥကြော်စံသာဆွေးနွေးသုံးသပ်ထားတဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှာတော့မကြသေးခင်တုန်းကပြီးဆုံးသွားတဲ့ American ASEAN ထိပ်သီးဆွေးနွေးပွဲဟာမြမနိုင်ငံ NUG အစိုးရအဖို့တန်ကင်းတမန်ကင်းအရာအားတက်စရာဖြစ်ခဲ့ပါတယ်လို့တော်တော်များများကယူဆပါတယ်။စစ်ကောင်စီရဲ့အကြီးအကဲကိုမဖိတ်ဖဲနဲ့ NUG နိုင်ငံသားရေးဝန်ကြီးကိုအလွတ်သဘောလက်ခံတွေ့ဆုံတာတွေရှိခဲ့တဲ့အတွက်လည်း NUG အနေနဲ့မျက်နှာပန်းလှခဲ့တယ်လို့ပြောရင်မှားမယ်မထင်ပါဘူး။ဒါပေမဲ့ဒီလိုအရေးတကြီးဆက်ဆံရေးခံရတာက NUG ဥတီကြိုးပမ်းနေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်လည်တက်လှမ်းနိုင်ရေးအတွက်လက်တွေ့ထိရောက်မှုကဘလောက်ရှိနိုင်ပါသလဲ။1990ပြည့်နှစ်ရွေးကောက်ခံလွှတ်တော်အမတ် NCGUB ရဲ့ဝန်ကြီးဟောင်းတဦးဖြစ်ခဲ့တဲ့ဒေါက်တာတင့်ဆွေနဲ့ဥကြော်စံသာတို့ဆွေးနွေးသုံးသပ်ထားတဲ့မြမအရေးသုံးသပ်ချက်ကိုတစ်ခေါက်ပြန်ပြီးတော့ထုတ်လွှင့်ပေးတာရှုစားနားဆင်ပါရှင
်။ဆရာဒေါက်တာတင့်ဆွေခင်ဗျာ၊မကြသေးခင်ကပြီးဆုံးသွားတဲ့ US-ASEAN Summit American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံ NUG အစိုးရရဲ့အခမ်းကဏ္ဍကိုအားတက်စရာတွေဖြစ်ခဲ့ကြပါတယ်။အချို့လည်းပဲအားတက်ကြပါတယ်။ဒီဆွေးနွေးပွဲရလာနေပတ်သက်ပြီးတော့ဆရာအမြင်ကိုအရင်ဆုံးအကြံဉာဏ်ဆုံးသတ်ပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်လည်းဟိုအတက်ဆရာသတင်းကြီးတစ်ခုလို့သဘောတူပါတယ်ခင်ဗျာ။ကျွန်တော်တို့အရင်ကြီးဗမာဒီမိုကရေစီရေကို1988ကတည်းကနေတွက်လို့ရှိနိုင်ငံတကာစင်မြင့်မှာတန်တမန်ကြီးရာအရာဆောင်ရွက်မှုတွေမှာဒီတစ်ချီကတော့ဟိုပို့ပြီးတော့တည်တည်တသာဟိုတိုးတက်လာတယ်လို့မြင်ပါတယ်ကျွန်တော်တို့အဲဆိုရတော့လည်းဟို George Bush နဲ့ကျွန်တော်တို့ဝန်ကြီးတယောက်နဲ့တွေ့တာကဘာညာရှိတော့လဲပဲဒီတစ်ချီကတော့ ASEAN နဲ့ဆက်ပြီးတော့ဒီ American ပြည်တော်စုရဲ့လ ၎င်းနိုင်ငံရဲ့ဝန်ကြီးနဲ့အဲတခြားပေါ်လေတော်တော်ကွန်ဂရက်ကအကောင်းဆုံးအနေနဲ့တွေ့နိုင်တဲ့အဆင့်ဟာဟိုနည်းနည်းအဆင့်မဟုတ်ဘူးဟိုတခြားဟိုကျွန်တော်တို့စ조사မှုတွေနဲ့စာရင်းဒီနောက်ဆုံးတန်တပန်ရေးအောင်မြင်မှုဟာထူးခြားပြီးတော့အတက်ဆရာလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ပါတယ်အတက်ဆရာဖြစ်တယ်ဒါပေမဲ့ကျွန်တော်စဉ်းစားတာလက်တွေ့အကျိုးသက်ရောက်နိုင်မှုဘယ်လောက်ရှိမလဲဒီကအတက်ဆရာတွေဒီကကြားခဲ့ရတဲ့စကားတွေဟာဘယ်လောက်ထိလက်တွေ့ထိရောက်လာနိုင်တယ်လဲဥပမာအဖြစ်သူကစာနာမှုအထောက်ပံ့ပေးမယ်ပြောတာကြားပါတယ်သူကတော့စစ်ကောင်စီနဲ့ပတ်သက်တဲ့ဆက်ဆံရေးမှာတန်တမာအစင်းချောချတာတွေကိုတွေ့ရပါတယ်တချို့နိုင်ငံကြီးတွေကတန်မကြီးအစင်းကနေပြီးတော့တန်ယုံယာကြီးတောင်းခံချာဂျီဒါဖဲပေါ်လေ CDA အစင်းကိုချောချလာတာတွေ့ရပါတယ်အဲ့ဒီဟာတဲ့အပြင်ပို့ပြီးထိရောက်တဲ့လူဆောင်ချက်တွေများတွေ့လာနိုင်ပါသလားဆရာ
ဟုတ်ကဲ့ဒီမျိုးလင်းချက်ကလည်းဟိုထားတဲ့မေကွန်ကြီးတစ်ခုဖြစ်တယ်ဒီကနေ့ပြည်သူလူထုဘက်ကကြည့်လို့ရှိတော့ကဒီလောက်လေးနဲ့တော့ဟိုအရပြေရောလို့ပေါ့နော်အာမနာတာပြောပါရင်တိတ်ကြီးတော့ထိရောက်တာလို့ယူဆလို့မရနိုင်သေးဘူးလို့ကျွန်တော်မြင်ပါတယ်ဘာကြောင့်လဲဆိုတော့စစ်ကောင်စီဟာလူတွေတက်ရွာတွေမြှို့ရတဲ့ကာလပေါ့နော်နောက်တစ်ခါဒီရွေးချယ်တင်မြှောက်ရင်းခံရတဲ့အရင် NLD အစိုးရခေါင်းဆောင်တွေကိုမတရားသဖြင့်ပေါ့လေထောင်ချတာတွေဖြစ်နေတော့ကဒီလိုတဏ္ဍမရေးရတဆင့်တက်လာရုံနဲ့ကတော့တဲ့အချင်းအမြင့်ပြည့်ဆိုတော့တော်တော်ဝေးသေးတယ်လို့ကျွန်တော်မြင်တယ်ဟုတ်ကျွန်တော်အာမတက်စရာတော့မဟုတ်ဘူးသို့သော်လက်တွေ့ကြကြအဲ့လိုကျွန်တော်မြင်ပါတယ်အာဆီယံအစိုးရပြောတဲ့ခုနောက်ဆုံး quad ပေါ့နော်လေးနိုင်ငံစုမှာလည်းပမာအရေးဟာဟိုလေးနိုင်ငံတို့ကအဟိုဒီမိုကရေစီလမ်းညောင်းပြောင်းရောင်းရေးဆိုပြီးမနေရပဲလို့ပြောလာတော့ဒါလည်းအဲဟိုကျုတ်တက်တာပေါ့နော်သူတို့လည်းပဲကျွန်တော်အမြင်ကတော့တလောက်နဲ့မရသေးဘူးလို့ထင်ပါတယ်ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်အဲ့ quad ဆိုလို့ကျွန်တော် quad နဲ့ပတ်သက်တဲ့ဟာကလည်းပဲကျွန်တော်ကြားပါတယ်ကျွန်တော်တွေ့ပါရင်ဒါနဲ့ quad ရဲ့ပြောတဲ့အထက်မှာအဲ့လေးနိုင်ငံတည်းမှာပါတဲ့အိန္ဒိယတို့ဂျပန်တို့ကမြန်မာနိုင်ငံအရေးဟာအရေးကြီးတယ်ဒေတာတွင်းလူမျိုးရေးကထိခိုက်နေတယ်ဘာညာပြောတဲ့နေရာမှာတော့သဘောတူကြတယ်အဲဒီ conclusion မှာသဘောတူဒါပေမဲ့လုပ်ပုံလုပ်နည်းနဲ့ပတ်သက်ပြီးတော့အမေရိကန်တို့အာဩစတြေးလျတို့ရဲ့ချင်းကပွန်ချင်းကနဲ့မတူဘူးလို့ကျွန်တော်ထင်ပါတယ်သူတို့ပေးတဲ့ pressure မျိုးကိုအိန္ဒိယတို့ဂျပန်တို့ဆီကမရနိုင်ဘူးလို့လည်းကျွန်တော်ထင်ပါတယ်ဆရာဘယ်လိုတွေ့ကြလဲအဲ့ဒါလည
်းအမှန်ပဲကြာကျွန်တော်လည်းအဲ့လိုသဘောပေါက်တယ်အိန္ဒိယကနှုတ်အဖြစ်ဖြစ်စီဟိုဒီမိုကရေစီလို့ကတော့ဟိုတောင်က88ကလေးကပြောလာတာအာသူကအဲ့လိုဂျပန်ကလည်းဆိုဆာကောဝင်လာကလေးကဂျပန်ရဲ့ပုံမှန်နိုင်ငံမော်ထားတဲ့ပေါ်စီဟာကျွန်တော်တို့ခင်မတ်တလောက်ခိုင်မာတောင်းတင်းရင်းမရှိတာတော့အမှန်ပဲအခုဆိုလည်းပဲဒီနေ့နိုင်ငံကခင်းချင်းမှာဒီကူအမေရိကန်မှာတက်တက်လာတဲ့သူများလက်ထက်ပါဒီ Asia Pacific Indo Pacific ဆိုတော့အုံလုံးနဲ့တော်တော်လေးခိုင်မာမာကြီးကြီးပြင်းပြင်းနဲ့လုံလာတဲ့အနေအထားဟာတော့အလကားတော့မဖြစ်ဘဲနဲ့ဒီဟာတစုံတရာမြန်မာနိုင်ငံရဲ့အပေါ်မှာကျိုးတက်မှုရှိလာနိုင်တယ်။ဘာလို့ရှိမလဲဆိုတော့ကျွန်တော်တို့နည်းနည်းတော့ဟိုအမှန်ရကက်သေးတယ်။ဘာလို့ဖြစ်ဖြစ်ကျွန်တော်မြင်လာတာတော့အဲတလောက်မကတိုးတက်ပြီးတော့ဒီအမေရိကန်ဥဆောင်မှုပေါ်လေထွေးတည်ခံပေါ်တိုးတက်လာနိုင်ကြလေရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆိုအခုလောလောဆယ်မှာတော့အမေရိကန်ပြည်ပင်လျင်အာဆီယံကိုစီတန်းကတင်ပြီးတော့အာဆီယံတို့လုပ်နေတဲ့ဘုံသဘောတူညီမှု၅ရပ်ပေါင်းပြင်ကပဲတွန်းနေရတွေ့ရပါတယ်အဲ့ဒါကြုံလွန်ပြီးတော့ဘာမှသူတို့ initiative လုပ်လာတာမတွေ့ရဘူးဆိုတော့ဒါကတော့ဆရာအာဆီယံရဲ့ငါးချက်ကိုကြော်လွှမ်းနိုင်လာလိမ့်မယ်လို့ဆရာမျှော်မှန်းပါလား
အာဆီယံရဲ့ချင်းတက်မှုလမ်းကြောင်းဟာပြောင်းကိုပြောင်းနေတယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့လို့အာဆီယံထဲမှာပမာရေးမှာစစ်တပ်ကိုဦးစားပေးတဲ့နည်းနည်းတချို့လည်းရှိနေတော့ကတော်တော်ခက်တယ်။ဟိုမိကုန်းတည်းရဲ့ဖြစ်အာဆီယံရဲ့ပုံစံပေါ်ဒီမှာရခခင်းတော့ကြသွားပြီလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။ဆိုတော့အမေရိကန်ဥဆောင်ပြီးတော့အာဆီယံမူပေါင်းတဲ့ကထိုးဖောက်လုလနိုင်တဲ့အလားအလာတော့တွေ့မိပါလားဆရာ
။ဒါနဲ့ဖြစ်ကျစေဂျနာရစီပီပူလတော့ခက်တယ်ခင်ဗျအဓိကဒါစီကတော့ဒီလေတိုင်းမင်းကျွန်တော်တရုတ်နိုင်ငံရှိတယ်ရုရှားနိုင်ငံရှိတယ်ဒီနိုင်ငံကြီးနဲ့အမေရိကချိန်ထိုးရပါလိမ့်မယ်အဲ့တော့ချိန်ထိုးပြီးမှသာလေရင်ဒီအာဆီယံပေါင်းကကျော်ပြီးတော့ဖြစ်ပါစရာကြောင်းရှိတယ်မဖြစ်ဘူးလို့တော့ပြောလို့မရဘူးဆိုတော့ကျွန်တော်တော့ခလာမဲ့ ရေးရအောင်တော့မမြင်သေးဘူးခင်ဗျဟုတ်ကဲ့
နောက်ကျွန်တော်တရုတ်ဆိုလို့ဆရာတရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ရင်သူတို့စီးပွားရေးလုပ်ဖို့အဆင်ပြေစေချင်တယ်ဘယ်အစွာတက်တယ်ဆိုတော့အဓိကလူလူတိုင်းကတွေ့ကြပါတယ်ဒါပေမဲ့အခုမြန်မာနိုင်ငံစစ်ကောင်စီလက်ထက်မှာဖြစ်နေတဲ့ကိစ္စတွေအခြေအနေတွေမှာတော့တရုတ်တို့မျှော်မှန်တဲ့စီးပွားရေးလုပ်ငန်းလောက်တဲ့တည်ငြိမ်မှုတို့ဘာလို့ပေါ်ရှိပါရဲ့လားအဲဒီတော့ဒေဝဒါကိုကျေနပ်နေသလားဒီခါကိုပြောင်းလဲထိုင်အောင်သူတို့ကမစဉ်းစားလေဘူးလားဆိုတော့လေကျွန်တော်တွေ့မိရဲ့ဆရာ
တရုတ်ကတော့ဗမာပြည်မှာတရုတ်တက်တဲ့သူကတော့အပိုင်ပိုင်မီးအားပဲလို့သူကတွေ့ပြတာကဒါကြောင့်သူ့ရဲ့ဂျူစီဝါကလည်းရုတ်မသွားဘူးအနေချင်းတော့ပြင်မယ်ဒါမှတစ်ချိန်တည်းမှာသူ့ရဲ့မဟာဂူရန်ဒီဟာမြောက်ကဲယူရဂျီဂျီရတခုမှပြစ်တဲ့ခြင်းမရှိရနဲ့သူကတုံးစုံတုံးလို့သာလာတယ်သူ့ရဲ့ဖြစ်တယ်ဒါကြောင့်တရုတ်ကတော့ဗမာပြည်မှာအမကူကြီးရတာလဲအရင်မယူမရတာလဲအရင်မယူသူသူကြောစီဝါကရနေပါပဲဖြစ်နေတယ်တရုတ်ကတော့ကျွန်တော်အများကြီးပေါ့နော်ဟိုပုံဆိုးတာရောပုံကောင်းတာရောမမြင်ဘူးခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆရာ Now ရုရှားဒီမှာအမေရိကန်ကမြန်မာနိုင်ငံဒီမိုကရေစီအင်အားစုကို NUG ကိုငွေကြေးအချင်းကူညီရပဲထားပါတော့ဒါပေမဲ့ရုရှားကူညီတာစစ်လက်နက်ကူညီတာဆရာအဲ့ဒါကပို့ပြီးတော့မှထိရောက်နေသေးတယ်ဆိုတော့အဲ့ဒီဟာကိုနှိုင်းရှင်မယ်ဆိုရင်လည်းပဲအမေရိကန်ရဲ့ကတိစကားတွေဒါငွေကြေးအကူအညီတွေဟာစစ်ကောင်စီကိုရုရှားပေးနေတဲ့အကူအညီနဲ့စာရင်သိပြီးတော့မရှင်းသာဘူးလို့ဖြစ်မနေဘူးလားဆရာ
ဒီဟာလေးမှန်တယ်ခင်ဗျဘာကြောင့်လဲဆိုတော့အခုနောက်ဆုံးခါလာသိတဲ့စစ်ကောင်စီကလက်နက်ကိုအကူအညီသူကလက်ကဖြစ်တဲ့အတွက်သူတို့ရင်းနဲ့လက်နက်ရရင်သူကပြီးတော့တရုတ်ကလည်းအရင်လောက်မပေးတော့အခါမှာသူကတကယ်ကောင်ကိုကိုကိုကြီးပေါ့နော်သူကရုရှားကိုတွေးသွားတယ်ရုရှားကလည်းသူတတိယကန်စားအဆင့်လောက်နည်းနည်းတည်းပေးခြင်းရောက်ရင်ဒီနိုင်ငံဆိုတော့အကြိုက်တွေ့တာပေါ့အဲ့တော့ပြည်သူလူထုတူမီနဲ့ရှင်နေတဲ့ပြည်သူလူထုလောက်ကတော့ရုရှားလက်နက်ကအများမှဟိုအားသာလာလို့ဆိုတော့ရုရှားရဲ့ကူညီဟာစစ်ကောင်စီကအများမှလက်တလုံးရေးလို့ပဲခင်ဗျကျွန်တော်မြင်ပေါ့နော်တရင်တော့တိကူအောင်ကိုခဲ့တယ်နာဝတာနာဖာပဲပါအဲ့ဒါလေရေတူအဆင့်လောက်တာစစ်ကောင်စီအတွက်စစ်တပ်အတွက်ပေါ့နော်အတုံးချပြီးတော့နောက်ပိုင်းသူဟာ policy ရေတူပြန်လေ review လုပ်ပြီးတော့အမေရိကန်လက်နက်တွေရရင်လို့ကြိုးစားရတယ်ဒါလည်းမအောင်မြင်ဘူးဒါပေမဲ့ခုရေတူသဘောမျိုးနောက်ထပ်ရေတူပေါ့နော်သူကတစ်ဆင့်ကရုရှားတွေရတော့သူဟာရေတူသဘောမျိုးတော့စစ်တပ်ဟာဟိုပေါင်းဝတ်ချရနေတယ်လို့မြင်ပါတယ်ဒါကြောင့်အမေကွန်ရပြောရင်အမေရိကန်ဘက်ကတော့အကြံအမြင်နာကတော့ခုနောက်ဆုံးအတုံးနှုံးအပြောစုကြီးကတော့ဒါလက်နဲ့ပြေဖို့လုံးဝစိတ်ကူးမရှိပဲနဲ့အဲတခြားနည်းတွေသာသူဟိုကူညီရတာပေါ်ရှိတော့ကျွန်တော်တို့အမေရိကလည်းအများကြီးတော့အားရစရာအမမြင်ဘူးလို့ကျွန်တော်ဟိုကျွန်တော်သုံးသပ်ပါရခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးဆရာရဲ့မှတ်ချက်ကိုကြားချင်တာကတော့တော်တော်လေးလူတိုင်းမကြိုက်တဲ့ဒီစားတူဖြစ်ပါတယ်တချို့ကပြောကြတာပါဆရာအဲ့ဒါတော့တချို့ပညာရှင်တွေသုံးသပ်သူတွေပြောကြတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဆရာနာရှင်စနစ်ကိုတိုက်ဖြတ်ဖို့အတွက်ဖိအားပေးတယ်ပရက်ရှာပေးတယ်ဆိုပေမဲ့အဲ့ဒီဖိအားဟာအဲ့ဒီဆရာနာရှင်စနစ်ကြာဆုံးရေးအတွက်အထောက်အပံ့မဖြစ်ဖ ೇನೆ ပြည်သူ့ကိုသာနစ်နာစေတယ် backfire ဖြစ်တယ်အဲ့ဒါကြောင့်အဲ့ဒီဖိအားပေးတဲ့ဝါဒကိုတချို့ကမတိုက်ကြပါဘူ
းဟုတ်ကဲ့အဲဒီလိုသုံးချက်ချက်ကတော့ကျွန်တော်တို့ဟိုကဖို့သုံးငွေအကန္တနားနေပြီဘာမှအဲ့ကိုလက်မှတ်ထိုးကြေကဒီဆန့်ရှင်ကိစ္စတွေကိုသီအိုရီရနိုင်ငံရေးပညာရှင်အမျိုးမျိုးကအုတ်တက်ကြပါတယ်ကျွန်တော်တို့ပြည်သူလူထုဘက်ကပဲကြည့်တော့ဟာပြည်သူလူထုကတော့ဆန့်ရှင်ကိုလိုချင်တာပဲစစ်အာဏာရှင်ထိမဲ့ဟာကိုလိုချင်တာပဲဆိုတော့ကကျွန်တော်အမြင်ကပြည်သူလူထုနိုင်ငံရေးအမြင်ရလို့ကြည့်လို့ရှိရင်ဒီနိုင်ငံရေးတိုက်ပံပေါ်မောက်ခါတွေ30ပြူတွေ30ချက်ကဆရော့ပေါ်ကနေပြီးတော့ဟာဒီ ओरी တွေကုကားပြီး30ချက်ဖြစ်ပြီးလက်တွေ့မကြပဲနေပြည်သူလူထုလိုချင်တဲ့ဖိအားတိုက်အားတွန်းအားဆိုတော့မပါပြင်းတော့စစ်ကောင်စီစစ်ဆိုတာပြုတ်မှာမဟုတ်ဘူးရပ်မှာမဟုတ်တဲ့အတွက်ဖိအားရောတွန်းအားရောဆွဲအားရောပြည်သူလူထုရဲ့တောင်းကအားတွေကပေါင်းမှသာလေရမှာဖြစ်တယ်ကြွေးကျွန်တော်ဆန့်ရှင်ကိုအပြစ်တင်ခြင်းဟာသီအိုရီရလက်ထားပြောရင်းသာဖြစ်ပြီးလက်တွေ့မကြဘူးလို့မြင်ပါတယ်ခင်ဗျဟုတ်ပြီ
ထောက်တာတင်းဆွေနဲ့ဥကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားတဲ့တန်တမန်ကင်းမျက်နှာပန်းလာခြင်းနဲ့လက်တွေ့အလားအလာအကြောင်းမြမအရေးသုံးသပ်ချက်ကိုတစ်ခေါက်ပြန်ပြီးထုတ်လွှင့်ပေးခဲ့တာနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်။အေရှာတိုခေါက်သီးပြိုင်ပွဲတွေဟာအေရှာတိုလို့အမည်ပေးထားပေမဲ့နိုင်ငံတကာကခေါက်သီးအားကစားသမားတွေပါဝင်ရှင်ပြိုင်တဲ့နိုင်ငံတကာပြိုင်ပွဲဖြစ်လာနေပြီမို့ခေါက်သီးပြိုင်ပွဲကော်မရှင်နာနဲ့အမှုဆောင်အရာရှိချုပ်ဦးချိုမင်းတန်ဘက်ကနေပြီးတော့ဒီဟာနဲ့ပတ်သက်ပြီးရှင်းပြထားတာကိုကိုရန်နိုင်ကမေးမြန်းထားတဲ့ပထမပိုင်းကိုရှုစားပါရှင်
။ကိုချိုမင်းတန်အခုလိုကျွန်တော်တို့ဒီမြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကိုချိုမင်းတန်ကအေရှန်တိုးပြိုင်ပွဲမှာလှုပ်လာခဲ့တာအတော်ကြာပြီ။ဆိုတော့အခုဆိုရင်ကမရှင်နာနဲ့ဒီအမှုဆောင်အရာရှိချုပ် CEO အဖြစ်တာဝန်ယူထားတယ်ဆိုတော့အေရှန်တိုးပြိုင်ပွဲတွေနဲ့ဘယ်ချိန်ကစလုပ်ပြီးတော့ဒီအခုယူထားတဲ့တာဝန်တွေအရာရောဘာတွေလုပ်ရလဲဆိုတာရှင်းပြပေးပါ
Well, first of all, thanks for having me. It's very nice to chat to someone from
Okay ပါကျွန်တော်ကလည်းကျေးဇူးတင်ပါတယ်မြန်မာနိုင်ငံကတရုတ်နဲ့အခုလိုစကားပြောရတာရမ်းကောင်းပါတယ်ကျွန်တော် Asian Tours ကောက်တီအဖွဲ့နဲ့2009ခုနှစ်ကတည်းကလှုပ်လာခဲ့တာပါဆိုတော့14နှစ်ကျော်ရှိပါပြီကျွန်တော် Asian Tours ပြိုင်ပွဲမှာစလုပ်တော့ပြိုင်ပွဲတွေကိုစီစဉ်ရပြီးတစ်နှစ်ကိုပြိုင်ပွဲ3-5ခုလောက်အဓိကထားပြီးစီစဉ်ရပါတယ်အဲဒီကနေနောက်ပိုင်းမှာတော့တဆင့်တက်ပြီးပြိုင်ပွဲရဲ့အကြီးတန်းစီမံခန့်ခွဲမှုတွေမှာတာဝန်ယူရပါတယ်နောက်တော့ကစားသမားတွေနဲ့အသင်းဝင်တဲ့ကိစ္စတွေကိုတာဝန်ယူဆောင်ရွက်ရပါတယ်လွန်ခဲ့တဲ့6နှစ်ကစပြီး Asian Tour ပြိုင်ပွဲတွေရဲ့လုပ်ငန်းလည်ပတ်မှုဆိုင်ရာအကြီးအကဲ COO အဖြစ်နဲ့တာဝန်ယူခဲ့ပြီးအဲဒီကနေတဆင့်အခုတော့ Commissioner နဲ့အမှုဆောင်အရာရှိချုပ်အဖြစ်နဲ့တာဝန်ယူနေပါတယ်တို့ချုပ်ပြောရရင်တော့ Asian Tour ပြိုင်ပွဲတွေကိုကျွန်တော်စီစဉ်ဆောင်ရွက်နေရတာပါပြိုင်ပွဲတွေချင်းချင်းချားမှရှိတဲ့နိုင်ငံရေးကိစ္စတွေကစပြီးတခြားပြိုင်ပွဲတွေကဘာတဝမ်းကတခြားကောက်တီအဖွဲ့ချုပ်တွေနဲ့အတူအလုပ်တွေတွဲလုပ်ပြီးတော့ sponsor ကိစ္စတွေရုပ်သံထုတ်လွှင့်ခွင့်နဲ့ရုပ်သံထုတ်လွှင့်ခွင့်ရောင်းချတာတွေပါပါတယ်ကျွန်တော်အဖွဲ့ထဲမှာဒါတွေနဲ့ပတ်သက်ပြီးတီးတန့်တာဝန်ခွဲထားတဲ့အဖွဲ့တွေရှိပြီး Asian Tour ပြိုင်ပွဲတွေဖြစ်လာဖို့အတွက်နောက်ကွယ်မှာအတူတွဲပြီးတော့လုပ်နေတဲ့အဖွဲ့တွေများကြီးရှိပါတယ်
ဆိုတော့ဒီတာဝန်တွေကအများကြီးဆိုတော့ဒါတွေကိုရောဘယ်လိုစီမံဆောင်ရွက်နေလဲ
Well I mean because I've been with the Asian Tour so long it just comes very naturally I guess
ဒါကတော့ကျွန်တော် Asian Tour ပြိုင်ပွဲတွေမှာလှုပ်လာတာကြာပြီဆိုတော့သူ့အနေနဲ့သူဖြစ်လာတာပါပြီးခဲ့တဲ့နှစ်တွေအတွင်းလူတွေနဲ့ဆက်ဆံလာရတာအသားကျနေပါပြီဒါပေမဲ့လွယ်တယ်လို့တော့မပြောလို့ပါဘူးအခြေခံသဘောတရားတွေကိုသိမယ်ကိုဘာလုပ်နေတယ်လဲဆိုတာကိုသိတယ်ဆိုရင်တော့ဒါကလုပ်ဖို့သိမခက်ပါဘူး
ကိုချိုမင်းသားက Asian Tour ပြိုင်ပွဲတွေမှာတာဝန်မျိုးစုံယူခဲ့ပြီးတော့အခုတော့ကမရှင်နာနဲ့အမှုဆောင်ရာရှိချုပ်ဖြစ်လာခဲ့ပြီ။တော့ဒီနေရာကိုရောဘလို့ရလာတာလဲဆိုတာလည်းရှင်းပြပေးပါဦး
။ So basically when I first joined the Asian Tour, Ujila was the executive chairman, which means he was the chairman of the
ကျွန်တော်ဒီမှာစားလို့တော့ Ujila ဟန်ကအလို့အမှုဆောင်ဥက္ကဋ္ဌပါ။ဘုအဖွဲ့ဥက္ကဋ္ဌဖြစ်တယ်လို့ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်လည်းဖြစ်ပါတယ်။ပြောရရင်တော့ကျွန်တော်အခုလုပ်နေတဲ့နေရာပေါ့ကံကောင်းတာကတော့သူကကျွန်တော်ကိုသူနဲ့အတူလုပ်ဖို့တွဲခေါ်ခဲ့ပြီးတော့လွန်ခဲ့တဲ့နှစ်14နှစ်တာကာလတစ်လျှောက်လုံးကျွန်တော်တို့နှစ်ယောက်အနီးကပ်တွဲလုပ်ခဲ့ကြပါတယ်သူကကျွန်တော်ကိုအကြံဉာဏ်ကောင်းတွေလည်းပေးပြီးတော့တော်တော်လေးရင်းရင်းနှီးနှီးလှုပ်ကြံခဲ့ကြတာပါဒီနေရာကိုရောက်လာခဲ့တာကတော့ဒါရိုက်တာဘုတ်အဖွဲ့ရဲ့ရွေးချယ်ခန့်အပ်မှုကြောင့်ရောက်လာခဲ့တာပါဒါရိုက်တာဘုတ်အဖွဲ့ကတော့ Asian Tour ပြိုင်ပွဲအဖွဲ့ဝင်တွေကရွေးချယ်တာပ
ါကျွန်တော်နောက်ထပ်မေးချင်တဲ့ဟာကတော့Asian Tour ကောက်တီပြိုင်ပွဲတွေမှာပုံမှန်အဖြစ်ရောတစ်နှစ်ကိုပြိုင်ပွဲအရေအတွက်ဘယ်လောက်လောက်ရှိပါလဲ
Well I mean that's a good question we like to say we're about 25 to
80ဒါကတကယ်ကောင်းတဲ့မျိုးကိုမှာအဓိကပြိုင်ပွဲဖြစ်တဲ့ Asian Tour ပြိုင်ပွဲမှာတော့ပြိုင်ပွဲက25ခုကနေ28ခုရှိပါတယ်နောက်တစ်ခုကတော့အဲ့ဒီအောက်တစ်ဆင့်က Development Tour ပြိုင်ပွဲဖြစ်ပြီးအဲ့ဒီမှာတော့ပြိုင်ပွဲက20လောက်ရှိပါတယ် Asian Tour ကတော့အာရှကအမျိုးသားကောက်တီးပြိုင်ပွဲမှာအဆင့်အမြင့်ဆုံးဖြစ်ပြီးစုကြီးကတော့ပြန်မြအပြင်ပြိုင်ပွဲတစ်ခုကို American Dollar 1,000 ရှိပါတယ်။ Development Tour ပြိုင်ပွဲတွေကတော့စုကြီးက American Dollar 9,000 ခွဲကနေ 3,000 ကျားရှိပါတယ်။ Asian Tour ပြိုင်ပွဲတွေမှာအကြီးအမားဆုံးတစ်ခုကတော့ကျွန်တော်တို့ပြိုင်ပွဲတွေကျင်းပတဲ့ပထဝီမြေနေရာအနေထားပါ။ကျွန်တော်တို့တစ်နှစ်တစ်နှစ်ကိုပြိုင်ပွဲကျင်းပဖို့အတွက်သွားရတဲ့နိုင်ငံက18နိုင်ငံ18နိုင်ငံရှိပါတယ
်။ဆိုတော့ရေဘူးရအဖြစ်ပြိုင်ပွဲတစ်ခုကျင်းပဖို့အတွက်ဆိုရင်ငွေကြေးအနေနဲ့ရောငွေကြေးအသုံးစရိတ်ဘယ်လောက်လောက်ရှိပါလဲ
It really depends on the scale of the tournament
ဒါကတော့ပြိုင်ပွဲရဲ့အရွယ်အစားပေါ်မှာမူတည်ပါတယ်ဒါကကြတော့ပြိုင်ပွဲကိုကမကထလုပ်တဲ့သူတွေရဲ့တာဝန်ပါ Singapore Open လို့တချို့နာမည်ကြီးပြိုင်ပွဲတွေကြတော့စုကြေးက American Dollar တသန်းနှစ်သိန်းခွဲလောက်ရှိပါတယ်။နောက်မကြခင်ထိုင်းမှာကျင်းပခဲ့တဲ့ International Series Thailand Black Mountain မှာဆိုတသန်းခွဲရှိပါတယ်။အဲဒီတော့ပြိုင်ပွဲတစ်ခုကျင်းပဖို့အတွက်ဆိုရင်အမေရိကန်ဒေါ်လာ3သန်းခွဲကနေ5သန်းလောက်အထိကုန်ကြပါတယ်။ဒါပေမဲ့ဘယ်လောက်သုံးမယ်ဆိုတာကတော့ပြိုင်ပွဲကိုဘယ်လောက်ကြီးကြီးလုပ်ချင်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးငွေကြေးကမကထလို့ထောက်ပံ့သူတွေကဆုံးဖြတ်ကြတာပါ။
အဲ့ရှင်တို့ပြိုင်ပွဲတွေထဲမှာရောဘယ်ပြိုင်ပွဲတွေကလူကြိုက်အများဆုံးနဲ့အကြီးဆုံးလို့ပြောမလဲ
Well currently the biggest one is the Saudi International we
အခုလောလောဆယ်မှာတော့ Saudi International ပြိုင်ပွဲကအကြီးဆုံးပါကျွန်တော်တို့ကဒီနှစ်ကစပြီး Saudi Golf အဖွဲ့နဲ့အကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုစတင်လှုပ်ဆောင်လိုက်ပြီးဒါကစုကြေးကြီးပဲအမေရိကန်ဒေါ်လာ5သန်းရှိပါတယ်ကျွန်တော်တို့အခုနှစ် Asian Tour ပြိုင်ပွဲကို Saudi မှာစကျင်းပပြီးတော့ပြီးခဲ့တဲ့ February လကကျင်းပခဲ့တာပါအဲ့ဒါနဲ့အတူတခြားနိုင်ငံအတော်များများမှလည်းစုချင်းငွေဒေါ်လာတန်းကျော်ပေးတဲ့ပြိုင်ပွဲတွေအများကြီးရှိပါတယ်။အရှေ့လေပိုင်းမှာကိုရီးယား၊ဂျပန်၊စင်ကာပူ၊ထိုင်းနိုင်ငံတွေမှာပါ။အဲဒီတော့စုချင်းအရာပြောရင်တော့ဆော်ဒီပြိုင်ပွဲကအကြီးဆုံးဖြစ်ပါတယ
်။အခုဆိုရင်ဒီကောက်တီးကစားနည်းကအခြားမှလည်းအရင်ထက်ကိုပိုပြီးတော့လူကြိုက်များရေပန်းစားလာနေသလိုဒီနိုင်ငံတကာကနာမည်ကြီးကောက်တီးသမားတွေလည်းဒီအေရှန်တိုးပြိုင်ပွဲတွေမှာဝင်ပြိုင်လာကြတာကအရင်ထက်ပိုများလာနေတယ်။အစားလူတွေတင်မဟုတ်တော့ပဲတကယ်ကိုကဘာတဝမ်းကနိုင်ငံစုံကကောက်တီးသမားတွေပြိုင်တဲ့ပွဲဖြစ်လာနေပြီးတော့ဆိုတော့ဒီပြိုင်ပွဲလုပ်တဲ့နေရာမှာစိန်ခေါ်မှုတွေကဘာတွေလဲပြိုင်ပွဲကိုထိတ်တန်းပြိုင်ပွဲတစ်ခုဖြစ်လာဖို့အတွက်အကြီးမားဆုံးစိန်ခေါ်မှုအရောဘာလဲဗျ
Oh, you're absolutely right. I mean the Asian Tour is Asian Tour by name.
ကျွန်တော်ပြောရမှန်ပါတယ်ဟုတ်ပါတယ် Asian Tour ပြိုင်ပွဲတွေကနာမည်အရသာ Asian Tour ဆိုပေမဲ့အာရှကလူတွေအတွက်ပဲမဟုတ်ပါဘူးပြီးတော့ကျွန်တော်တို့ကအာရှတိုက်မှာပဲလောက်တာမဟုတ်ပါဘူးကျွန်တော်တို့မှာထိုင်းအိန္ဒိယစင်ကာပူမလေးရှားနဲ့ထိုင်ဝမ်ကကစားသမားတွေအများကြီးရှိတယ်လို့အမေရိကန်ဥရောပနဲ့အော်စတြေးလျကကစားသမားတွေလည်းအေရှန်တူပြိုင်ပွဲတွေမှာလာကစားနေတာအများကြီးရှိပါတယ်အေရှန်တူပြိုင်ပွဲတွေကပြိုင်ဆိုင်မှုပြင်းထန်ပြီးတော့တကယ်ကောင်းတဲ့ပြိုင်ပွဲတွေဖြစ်လို့ပြိုင်ကြတာပါအေရှန်တူမှာပြိုင်ပွဲတွေအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့တွေအခက်ဆုံးကတော့ပြိုင်ပွဲရဲ့အဆင့်အတန်းပါအများကြီးတဲ့အတိုင်းPGA Tour ပြိုင်ပွဲကတော့ကမ္ဘာပေါ်မှာအကြီးဆုံးနဲ့ပိုက်ဆံအများဆုံးရတဲ့ပွဲတွေပါကျွန်တော်တို့အနေနဲ့ Asian Tour ပြိုင်ပွဲတွေမှာကစားနေတဲ့သူတွေကို Major ပြိုင်ပွဲတွေကမ္ဘာကောက်တီးပြိုင်ပွဲတွေ PGA Tour ပြိုင်ပွဲတွေမှာပိုးပြီးတော့ဝင်ပြိုင်စေချင်ပါတယ်ဒါပေမဲ့လည်းအခုချိန်ထိတော့ Asian Tour ပြိုင်ပွဲတွေမှာကစားနေတဲ့သူတွေတဲက Major ပြိုင်ပွဲတွေနဲ့ PGA ပြိုင်ပွဲတွေမှာထိုးဖောက်ပြီးဝင်ပြိုင်နေတာတိတ်အများကြီးတော့မရှိသေးပါဘူးကျွန်တော်တို့ကတော့အာရှကကစားသမားတွေအဲ့ဒီမှာအောင်မြင်နေတာကိုမြင်ကျင်တာပါ
ဥချုံမြင့်တန်ကိုကိုရန်နိုင်ကဆက်သွယ်မြင်းမြန်ထားတဲ့အားကစားခံတာပါရှင်။မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တက်လှည့်ပြောပြပေးပါရှင
်။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပနေတဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲမှာယူကရိန်းစစ်ပွဲကိုကူညီရေးနဲ့လက်ရှိနဲ့အနာဂတ်စိန်ခေါ်မှုတွေကိုနေတိုးအဖွဲ့အနေနဲ့ဘယ်လိုရင်ဆိုင်ကြမလဲဆိုတာကိုဆွေးနွေးနေကြပါတယ်။ရုရှားကျူးကျော်စစ်ကိုခုခံနေရတဲ့ယူကရိန်းကိုနောက်ထပ်ပံ့ပိုးကူညီဖို့အတွက်ခေါင်းဆောင်တွေသဘောတူညီကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဥရောပမှာပြောင်းလဲနေတဲ့လုံခြုံရေးအခြေအနေအရလုံခြုံရေးကိုစုပေါင်းအားဖြည့်တဲ့အနေနဲ့အမေရိကန်တပ်တွေကိုထပ်ဖြည့်မဲ့အစီအစဉ်ကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမက်ဒရစ်မြို့တော်မှာဒီကနေ့အကြေညာခဲ့ပါတယ်။အမေရိကန်လွှတ်တော်အစအဦးတိုက်ခိုက်ခံခဲ့ရတဲ့နေ့ကသမ္မတဟောင်းဒေါ်နယ်ထရန့်ပြုမှုပြောဆိုခဲ့တာတွေနဲ့ပတ်သက်လို့အိမ်ပြူတော်ဝင်တဲ့အရာရှိချုပ်ရဲ့ကိုယ်ရေးအရာရှိဟောင်းကက်ဆဒီဟက်ချစန်ကလွှတ်တော်စစ်ဆေးရေးကော်မတီမှထွက်ဆိုခဲ့ပါတယ်။ရွေးကောက်ပွဲရလဒ်ကျင်းပတာကိုမဟန်တားခဲ့တဲ့အတွက်ဒုသမ္မတဟောင်းမိုက်ပန့်စ်ကိုအရေးယူပေးဖို့အဲ့ဒီဇန်နဝါရီလ6ရက်နေ့မှာဆန္ဒပြသူတွေအော်ဟစ်တောင်းဆိုခဲ့ကြတဲ့အတိုင်းဒုသမ္မတဟောင်းမိုက်ပန့်စ်အပြစ်ပေးအရေးယူခံတိုက်သူဖြစ်တယ်လို့သူမရဲ့အရာရှိဖြစ်သူမာ့ခမဲဒိုကိုသမ္မတဟောင်းထရမ့်ကပြောခဲ့တယ်လို့ကက်ဆဒီဟက်ချစန်ကထွက်ဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်မှာတော့လူကုန်ကူးသူတွေဆွန့်ပစ်ထားခဲ့ပုံရတဲ့ကုန်တင်ကားကြီးတစ်ခုထဲမှာဒါဇင်နဲ့ချီတဲ့လူသေအလောင်းတွေတွေ့ရှိခဲ့မှုနဲ့ဆက်ဆက်ပြီးတော့မက္ကဆီကိုနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးအမှုဖွင့်ထားပါတယ်။ကုန်တင်ကားထဲမှာအလောင်း46လောင်းတွေ့ရှိခဲ့ပြီးတော့ဆေးရုံတင်ထားတဲ့16ယောက်ထဲက5ယောက်သေဆုံးသွားတဲ့အတွက်စုစုပေါင်းသေဆုံးသူဟာ51ယောက်ဖြစ်ပါတယ်ရှင်။
ချောလာ29ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းကြေညာကိုမဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တောရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လူရဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.